Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရဲ့2024ခုနှစ်မတ်လ6ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်လိုင်းထိုမီတာ3249လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်။
အစ္စရေးနဲ့ဟာမတ်တို့မွတ်စလင်တွေရဲ့ရမဒန်ဥပုသ်လအဝေးနောက်ဆုံးထားပြီးခါဇာမအပြည့်ရရဲ့သဘောတူညီချက်မရရင်အလွတ်အလွန်အာဏာကြီးတယ်လို့သမ္မတဘိုင်ဒန်ကသတိပေးလိုက်ပါတယ်။အာဆီယံကကွယ်ရေးဝန်ကြီးများအစည်းအဝေးမှာတောင်တရုတ်ပင်လယ်ပြင်အရင်နဲ့မြန်မာနိုင်ငံလူသားစာနာမှုအရေးတွေအဓိကဆွေးနွေးဖို့ရှိပါတယ်။ရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်တွေတိုက်နေကြတာကြောင့်ရခိုင်အခြေအနေကအလွန်ဆိုးဝါးလာနေပြီးအိုးအိမ်ရှေ့ပြောင်းနေထိုင်ရသူ3သိန်းခွဲကျော်သွားပြီလို့ကုလသမဂ္ဂ UNOCHA ကပြောပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ပါတီချင်းနှစ်ရက်လုံးမှာပါတီသမ္မတကိုယ်စားလှယ်အလောင်းနဲ့မဲပေးရွေးချယ်နေကြတဲ့ Super Tuesday အခြေအနေစူးစီးတင်ပြချက်ကိုသတင်းနယ်ပီမှအရင်ဆုံးနားဆင်ချရမှာဖြစ်ပြီးဒီနောက်မှာတော့ရှမ်းပြည်မြောက်ပိုင်းမြို့နယ်၃ခုမှာဆေးဥချုပ်ရေးကျင်းညာတဲ့အကြောင်းထိုင်းကကျန်းမာဝင်လုပ်သားတွေရဲ့အလို့ကိုင်းခြင်းနေမလေးရှားမှာတော့နိုင်ငံခြားသားလုပ်သားတွေအပေါ်တားမြစ်ကန့်သတ်မှုတွေပိုပြီးတော့တင်းကျပ်လာတဲ့ဆိုတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာလူမျိုးရေးနိုင်ရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစီရနဲ့ကဘာတလွားခီးသွားအစီအစဉ်တို့ကိုနားဆင်ချရပါမယ်ရှင်။အခုတော့ထိတ်တန့်ရောက်တဲ့နေ့ကိုဥတည်မောင်တန်းကတင်ပြပေးပါမယ်။
မွတ်စလင်ရဲ့ရမဒန်ဥပုသ်လအဝယ်နောက်ဆုံးထားပြီးဂါဇာမှာအပြစ်ခတ်ရစဲရေးသဘောတူညီချက်အစ္စရေးနဲ့ဟာမတ်တို့မရခဲ့ရင်အလွန်အလွန်ကိုအန္တရာယ်များလာတဲ့အခြေအနေဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့ကသတိပေးလိုက်ပါတယ်။၆ပါကြာအပြစ်ရရေးကလန်းချက်ကဟာမတ်အပေါ်မှာမူတည်နေပါတယ်လို့သမ္မတဘိုင်ဒန်ကပြောတယ်လို့ပါလက်စတိုင်းနယ်မြေနဲ့အကူအညီပေးရခွင့်မပြုစရာဘာအကြောင်းမှမရှိဘူးလို့အစ္စရေးကိုသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံမယ်ရီလန်းပြည်နယ်မှာရှိတဲ့သမ္မတအနာယူစခန်းကမ့်ဒေးဗစ်ကအင်ဘီရောကိုပြန်လာကာနီးလေးမှာတရိန်တော်တွေကိုသမ္မတဘိုင်ဒန်ကအခုလိုပြောခဲ့တာပါ။အီဂျစ်မှာတော့ဟာမတ်ကိုယ်စားလှယ်အဖွဲ့ကပြန်လည်အဆိုပြုချက်တစ်ချက်ကိုတင်ပြခဲ့ပြီးလာမယ့်ရက်တွေမှာဂျောင်းဝင်ညိတိုင်းသူတွေကအစ္စရေးနဲ့ဆွေးနွေးကြနိုင်မယ်လို့အီဂျစ်အရာရှိနှစ်ဦးက AP သတင်းကိုပြောပါတယ်။လပေါ်မှာမူတည်ပြီးရမဒန်ဥပုသ်လဟာမတ်လ10ရက်ဒါမှမဟုတ်17ရက်နေ့မှာစတော့ပါ။ဒါပေမဲ့ကိုပြည်သူတွေရန်သူစစ်စစ်မှုခံရကြချိန်မှာစစ်ဆညီနိုင်ရေးလမ်းကြောင်းကိုအကန့်အသတ်မရှိဖွင့်ပေးထားမှာမဟုတ်ဘူးလို့ဟာမတ်အဖွဲ့တာဝန်ရှိသူအော့စပန်ဟန်ဒမ်ကဘေးရုတ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်္ဂါနေ့ကပြောလိုက်ပါတယ်။ထိုက်တန်ရုရှားတပ်မှုဆာဂေးကိုဗီလက်စ်နဲ့ဗစ်ကတာဆိုကိုလော့ဖ်တို့ကိုအပြည့်ပြည့်ဆိုင်ရာရာဇဝတ်မှုတရားရုံး ICC ကဖမ်းဝေးရထုတ်လိုက်တာကိုယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကအင်္ဂါနေ့ကကြေညာလိုက်ပါတယ်။2022ခုနှစ်အောက်တိုဘာလ10ရက်ကနေအနည်းဆုံး2023ခုနှစ်မတ်လ9ရက်နေ့အထိယူကရိန်းတရက်စစ်အခြေခံအဆောက်အုံတွေကိုဒုံးကျည်နဲ့တိုက်ခတ်ရမှာလက်အောက်ခံတပ်တွေကိုအမိတ်ပေးခဲ့တယ်လို့ယုံကြည်ရတဲ့အထောက်အထားတွေရှိတာကြောင့်ခုလိုဝရမ်းထုတ်လိုက်တာဖြစ်တယ်လို့ The Hague အခြေစိုက် ICC ကဆိုပါတယ်။အခုလိုတိုက်ခိုက်တာကြောင့်ရဲသားတွေအန္တရာယ်ထိခိုက်ခဲ့ပြီးစစ်ရေးသဘောထက်ကျော်လွန်သွားတာရှင်းတယ်လို့ ICC ကအင်္ဂါနေ့ကပြောပါတယ်။အခုလိုတိုက်ခိုက်တာကို ICC ရဲ့တရားလိုရှေ့နေတွေကစီရာဇဝတ်မှုအဖြစ်သားမကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်လဲတုံ့နှံခေါ်လိုက်ပါတယ်အကြောင်းကတော့ဒါဟာအရက်သားတွေပေါ်တိုက်ခိုက်မဲ့နိုင်ငံတော်ရဲ့ဘူဝါဒအစိပ်ပိုက်တရားလည်းဖြစ်တာကြောင့်လို့ဆိုကြပါတယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့မင်းမြန်ချက်ကိုချစ်မတုံ့ပြန်ခဲ့ဘူးလို့ writer သတင်းကဆိုပါတယ်ခင်ဗျာ Republican Party ရဲ့တပ်ပရာလောင်းဖြစ် American Sandor Jay အင်္ဂါနေ့မှာကျင်းပခဲ့တဲ့ပါတီရင်းရွေးကောက်ပွဲမှာ Trump ကလက်ဆက်တက်နိုင်ဖို့ဦးတည်နေပါတယ်ဒီနေ့15ခုနဲ့အမေရိကရဲ့အုပ်ချုပ်နယ်မြေတစ်ခုမှာကျင်းပခဲ့ရမှာနောက်ဆုံးမဲရုံကအင်္ဂါည9နာရီမြန်မာအချိန်ဗုဒ္ဓဟူးနေ့6နာရီခွဲမှာပိတ်မှာဖြစ်ပါတယ်။ဒီမိုကရက်ပါတီဘက်မှာတော့လက်ရှိသမ္မတဂျိုးဘိုင်ဒန်ကသမ္မတလောင်းဖြစ်ဖို့တေးကြားနေတာပါ။အထက်လွှတ်တော်ရီပပ်ဘလစ်ကန်အမအများစုခေါင်းဆောင်မစ်ဘက်ကွန်နဲ့ကထရမ့်ကိုထောက်ခံထားပါတယ်။သမ္မတဟောင်းထရမ့်မှာနောက်ဆုံးသမ္မတလောင်းရွေးချယ်မဲ့ညီလာခံအတွက်ကိုယ်စားလှယ်283ယောက်ရရှိနေပြီးသူ့ပြိုင်ဘက်ယခင်ကုလသမဂ္ဂအမေရိကနိုင်ငံဆိုင်ရာသံအမတ်ကြီးမစ်နီကီဟေလီကကိုယ်စားလှယ်43ယောက်ပဲရရှိထားတာပါအခုလိုနှစ်ယောက်ပြိုင်တာအဆုံးသတ်ဖို့ထရမ့်ကကိုယ်စားလှယ်1215ယောက်လိုအပ်ပါတယ်ဒါဟာသမ္မတလောင်းဖြစ်ဖို့စုစုပေါင်းကိုယ်စားလှယ်အရေးအတွက်ရဲ့50ရာခိုင်နှုန်းအပေါင်း1ဖြစ်ပါတယ် Republican Party သမ္မတလောင်းရွေးကောက်ပွဲကိုယ်စားလှယ်ဦးရေစုစုပေါင်း2429ယောက်ရှိပြီးအင်္ဂါနေ့ရွေးကောက်ပွဲမှာကိုယ်စားလှယ်884ယောက်ကို Republican တွေက Mr. Trump နဲ့ Miss Nikki Haley တို့ကြားရွေးချယ်ကြရမှာဖြစ်ပါတယ်
ကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တွေကနေပြောထုတ်လွှင့်ပေးပါရရှင
်ဗုဒ္ဓမနေ့သတင်းတွေကို VOA ရုပ်သံကဆက်လက်ထုတ်လွှင့်နေပါတယ်ရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်တွေတိုက်နေကြတာကြောင့်ရခိုင်အခြေအနေကအလွန်ဆိုးဝါးလာနေပြီးဦးပြည့်အပြည့်ရွှေပြောင်းနေထိုင်ရသူ IDP ဥယျာဉ်စုစုပေါင်း3,000ခွဲကျော်သွားပြီလို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုပေါင်းစပ်ညှိနှိုင်းရေးရုပ် UNOCHA ကအင်္ဂါနေ့ကပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုပေါင်းစပ်ညှိနှိုင်းရေးမှု Jamie McGoldrick ရဲ့ဂါဇခီတတင်းထုတ်ပြန်ရမှာ UNOCHA ရဲ့အင်တာနက်စာမျက်နှာကမြန်မာနိုင်ငံကိုလည်းခုလိုပူတွေဖော်ပြခဲ့တာပါFebruary နောက်ပိုင်းကစလို့လူနေရရွာအနာကစစ်တွေတပ်စခန်းတွေကနေပြစ်ခတ်တာတွေတိုးမြလာနေခဲ့တယ်လို့ UNOCHA ကပြောပါတယ်။ကျမအေးဆောက်ရှောက်မှုကပြည့်ရင်းလာနေတယ်လို့လည်းဆိုပါတယ်။ကုန်လိုက်ရလိုက်တွေပိတ်လိုက်တာမို့အဓိကကုန်ပစ္စည်းတွေပြက်လက်သွားတဲ့အတိုင်းပစ္စည်းရှဈေးတွေတက်နေတယ်လို့လည်းပြောပါတယ်။နှစ်ပေါက်တရားမဝင်အပြစ်ရရေးပြက်သွားခဲ့တဲ့မနစ် November 13ကစပြီးလူသားချင်းစာနာထောက်ထားရေးမိဘတွေရဲ့စရေးအရရခိုင်နဲ့ချင်းပြည်နယ်ပလက်ဝမှာ IDP ဥယေဟာတသိန်း4,900နီနီအသက်တိုးလာခဲ့တယ်လို့ UNOCHA ကဆိုပါတယ်။စကိုင်းတိုင်းတစ်ခုထဲမှာ IDP ဥယျာဉ်1,300,000ရှိပြီးတနိုင်ငံလုံးအနေနဲ့1,900,000ရှိတယ်လို့ UNOCHA ကပြောပါတယ်ခင်ဗျာ။တောင်ကျောက်ပြည်လည်းပြည်အရေးနဲ့မြန်မာနိုင်ငံရဲ့လူသားချင်းစာနာထောက်ထားရေးတွေနဲ့ဆက်နွယ်တဲ့ကိစ္စတွေဟာအာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာဆွေးနွေးစရာအဓိကကိစ္စတွေထဲမှာပါဝင်နေပါတယ်။ပထဝီနိုင်ငံရဲ့ပဋိပက္ခတွေကကျွန်တော်တို့အပေါ်သက်ရောက်လာနေတာကိုလက်ရှိမျက်မြင်တွေ့နေရပါတယ်လို့လောက်ကာကွယ်ရေးဝန်ကြီးချန်စမောချန်ယက်လတ်ကအင်္ဂါနေ့ဖွင့်ပွဲမှာပြောကြားခဲ့တယ်လို့နီကေအရှေ့သတင်းကဆိုပါတယ်တောင်တက်ပြည်လည်ပြည်ကဖိလစ်ပိုင်တပ်တွေစီကိုထောက်ပံ့ပစ္စည်းပို့တဲ့အခါတရုတ်ကနှောက်ယှက်ခဲ့ပြီးတရက်အကြာမှာလာအိုကာကွယ်ရေးဝန်ကြီးကအခုလိုပြောလိုက်တာပါဒီအစည်းအဝေးမှာမြန်မာကိုသီးသန့်ဆွေးနွေးတာမဟုတ်ပဲအာဆီယံနိုင်ငံအားလုံးလူသားချင်းစာနာထောက်ထားမှုအကူအညီပေးရမှာဘလို့တိုးတက်အောင်လုပ်မလဲဆွေးနွေးကြတာဖြစ်ပါတယ်လို့ထိုင်းကာကွယ်ရေးဝန်ကြီးဆုတင်ကသတင်းတောက်တွေကိုပြောပါတယ်မြန်မာနိုင်ငံတဘောမှာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်သူ 18.6 တန်းရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုပေါင်းစပ်ညှိနှိုင်းရေးရုံးကတတင်းတွင်နေကပြောထားပါတယ်တရုတ်ကဂျာဝေညှိနှိုင်းပေးခဲ့တဲ့စစ်ကောင်စီနဲ့ညီနောင်သုံးဖို့မဟာမိတ်အဖွဲ့ရဲ့ဂျာတဘောတူညီချက်မီဒီယာတွေပေါ်မှာတက်လာတာကိုစစ်ကောင်စီကမငင်းဆိုသလိုအတိလည်းမပြုပဲတိကျခိုင်မာမှုမရှိဘဲနဲ့လိုရာဆွဲပြောဆိုနေတာတွေဖြစ်တယ်လို့မတ်လ၄ရက်နေ့ကပြောလိုက်ပါတယ်သတင်းမီဒီယာတွေကိုပေးပို့တဲ့သတင်းထုတ်ပြန်ချက်ထဲမှာစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောလိုက်တာပါသဘောတူညီချက်တွေကိုထုတ်မပြောဖို့သဘောတူညီခဲ့ကြတယ်လို့သတင်းထုတ်ပြန်ချက်မှာဆိုပါတယ်နိုင်ငံရဲ့ပန်နဲ့နယ်နိမိတ်အချုပ်ချအာဏာသည်ဆက်လက်ခိုင်မြဲနေမှာဖြစ်ပါတယ်ဆိုတဲ့အချက်မျိုးလိုရေဘူးအကြကြအတိပေးချက်9ချက်ကိုပဲမီဒီယာတွေကိုပေးပို့ခဲ့တာပါအမေရိကန်ငြိမ်းချမ်းရေး Institute USIP ရဲ့မြန်မာနိုင်ငံဆိုင်ရာကျွမ်းကျေးမှုရဲ့လူမှုကွန်ရက်စာမျက်နှာမှာတရုတ်ဘာသာစကားနဲ့ဖော်ပြထားတဲ့ကိုကအဖွဲ့ကြေညာချက်လို့ဆိုတဲ့ကြေညာချက်မှာတော့အထုဒေသတစ်ကို MNDA ကအပြည့်ဝထိန်းချုပ်နေပြီဆိုတာကိုစစ်ကောင်စီကအတိမတ်ပြုထားတယ်လို့ဆိုပါတယ်နေဇာကောက်သွဲချင်းရွှေဟော်ဘက်အောက်ခွန်နေကောက်ခါရမှာကိုကပ်အဖွဲ့က80ရာခိုင်နှုန်းနဲ့စစ်ကောင်စီ30ရာခိုင်နှုန်းခွဲဝေယူကြဖို့သဘောတူခဲ့ကြတယ်လို့လည်းဖော်ပြထားတာပ
ါထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတီမောင်တန်တင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါအရင်ဆုံးတော့အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီချင်းနှစ်ရက်လုံးကကိုယ်စားလှယ်လောင်းနဲ့မဲပေးရေးချယ်နေတဲ့အခြေအနေကိုတင်ပြမှာပါမတ်လ9ရက်နေ့အင်ကာနီမှာလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်သမ္မတလောင်းတွေကိုဒီမိုကရက်ပါတီရောရီပပ်ဘလီကန်ပါတီမှာပါမဲပေးရွေးချယ်ချပါတယ်ဒီမဲပေးတဲ့နေ့ကိုစူပါတူးစဒေးအရေးပါတဲ့အင်ကာနီလို့ခေါ်ကြပါတယ်ဒီအကြောင်းကိုစော်မှုကျော်ကပြောပြပေးပါမယ်ရှင်
ဒါမဲ့နိုဝင်ဘာလမှာကျင်းပမယ်သမ္မတရွေးကောက်ပွဲအတွက် Republican နဲ့ Democrat Party နှစ်ခုစလုံးရဲ့သမ္မတလောင်းတွေကိုပြည်내15ခုကတန်းနဲ့ချီတဲ့ပြည်သူတွေကမဲပေးရွေးချယ်ကြပါတယ်။ ဒီအင်္ဂါနေ့ရွေးချယ်ပွဲဟာအရေးပါတဲ့ခြေလှမ်းတစ်ခုဖြစ်ပါတယ်လေနှစ်တကြိမ်ကျင်းပလေရှိတဲ့သမရရွေးကောက်ပွဲကိုနိုဝင်ဘာလပထမဆုံးတနင်္လာနေ့ရဲ့နောက်တနေ့အင်္ဂါနေ့မှာကျင်းပလေရှိပါတယ်ပါတီရဲ့သမရလောင်းတွေအတွက်မဲပေးတာကိုတော့မတ်လရဲ့ပထမဆုံးအင်္ဂါနေ့မှာကျင်းပလေရှိပါတယ်ဒီအင်္ဂါနေ့ကိုစူပါကျူးစ်ဒေးလို့ခေါ်ပါတယ်Republican Party အတွက်သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ Democrat Party အတွက်လက်ရှိသမ္မတဂျိုးဘိုင်ဒန်တို့ကမဲအများဆုံးရပါတယ်။ဒါကြောင့်လာမယ့် November လရွေးကောက်ပွဲမှာသူတို့နှစ်ဦးရှင်ပြန်ရမယ့်အလားအလာရှိနေပါတယ်။ဒါပေမဲ့ဒီအင်္ဂါနေ့ရွေးကောက်ပွဲကနေသမ္မတလောင်းတွေကိုအပြစ်တက်ရွေးချယ်ပေးလိုက်မှာတော့မဟုတ်ပါဘူး။လာမယ့်နွေရာသီမှာပြုလုပ်မယ့်ပါတီညီလာခံကြမှာတက်ရောက်လာတဲ့ကိုယ်စားလှယ်တွေကမဲပေးရွေးချယ်မှာဖြစ်ပါတယ်။ဒါပေမဲ့ဒီအင်္ဂါနေ့ရွေးချယ်ပွဲမှာအနိုင်ရရင်တမရလောင်းရွေးချယ်မဲ့ကိုစလေတွေရဲ့၃ပုံ၃ပုံကျော်လောက်ထောက်ခံပြီးသားဖြစ်နေတဲ့အတွေ့အရေးပါတဲ့အဆင့်ဖြစ်ပါတယ်။တနစီပြည်နယ်နက်ရှဝင်းမြို့ကအသက်29နှစ်အရွယ်ဂျွန်မက်ကာတီကတော့တမရဟောင်းထရန့်ကိုပဲမဲပေးခဲ့တယ်လို့ဆိုပါတယ်
။ Yes, I did vote for in the last two elections. I feel like he just has a connection with the people that a lot
of ကျွန်တော်ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ခုလုံးထရန့်ကိုမဲပေးခဲ့ပါတယ်။သူကပြည်သူတွေနဲ့ဆက်သွယ်မှုဆက်ဆံမှုရှိပါတယ်။တနက်သူတွေကမရှိပါဘူး။အားနည်းချက်အားသာချက်တွေတော့ရှိပါလိမ့်မယ်။သူကပုံမှန်လင်းလင်းနဲ့ရိုးရိုးရှင်းရှင်းရှိတဲ့သူပါ။အခုကမသေးချာမရေရာမှုတွေကများနေပါတယ်။ဒီလူဟာယူသားရဲ့လားဆိုတာအရေးကြီးပါတယ်။ကျွန်တော်ကတော့ဒီကိစ္စအတွက်ထရန့်ကတင့်တော်တဲ့ကိုယ်စားလှယ်လောင်းပါ
။အင်္ဂါနေ့ရွေးချယ်ပွဲမှာသမ္မတဘိုင်ဒန်အတွက်တော့သူ့ကိုရှင်ပြန်မဲ့အတိုက်အခံပြောပလာအောင်မရှိပေမဲ့ Republican Party ကဒေါ်နယ်ထရန့်အတွက်တော့ရှင်ပြိုင်မဲ့အတိုက်အခံရှိပါတယ်။သူကတော့ကုလသမဂ္ဂတန်အမတ်ကြီးဟောင်းနီကီဟေလီဖြစ်ပါတယ်။ဒါပေမဲ့ဒေါ်နယ်ထရန့်ကပဲရွေးချယ်ပွဲတိုင်းမှာအပြအသတ်နဲ့အနိုင်ရထားပါတယ်။ Massachusetts ပြည်နယ် West Roxbury မှာအင်္ဂါနေ့ကမဲပေးခဲ့သူ William Brinkett ကတော့ဒေါ်နယ်ထရန့်သမ္မတပြန်ဖြစ်လာမှာကိုစိုးရိမ်မကင်းဖြစ်နေပါတယ်
။ The history of Trump, the lawlessness he's exhibited his threat.
ဒေါ်နယ်ထရန့်ကတော့ Trump ရဲ့သမိုင်းကိုပြန်ကြည့်ရင်ဥပဒေမဲ့လောက်ရတဲ့ကိုတွေ့ရပါလိမ့်မယ်။သူအရွေးခံရရင်လက်စားချေရန်ပြူတာတွေကဖြစ်လာနိုင်ပါတယ်။ဒီကိစ္စတွေကိုကျွန်တော်အရန်စိုးရိမ်မိပါတယ်။သမိုင်းတခြားသူ့ရဲ့လောက်ရတွေဟာဒီမိုကရေစီကိုအားနည်းသွားစေပါတယ်။
ဒေါ်နယ်ထရန့်ဟာ2016ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့ပေမဲ့2020ခုနှစ်မှာဂျိုးဘိုင်ဒန်ကိုရှုံးနိမ့်ခဲ့ပါတယ်။ဒါပေမဲ့ဒီတစ်ကြိမ်စစ်တမ်းတွေအရသမ္မတဟောင်းဒေါ်နယ်ထရန့်ဟာသမ္မတဂျိုးဘိုင်ဒန်ထက်ထောက်ခံမှုအနည်းငယ်ပိုရနေပါတယ်။မဲပေးဖို့စီရင်ပေးထားသူတွေကိုလေ့လာတဲ့စစ်တမ်းအရသမ္မတဟောင်းထရန့်ကထောက်ခံမှု48ရာခိုင်နှုန်းရရှိထားပြီးသမ္မတဂျိုးဘိုင်ဒန်က43ရာခိုင်နှုန်းပဲရှိတယ်လို့နယူးယောက်တိုင်းသတင်းစာကဖော်ပြထားပါတယ်။သမ္မတဘိုင်ဒန်ဟာဂါဇာမှာဖြစ်နေတဲ့ Israel Hamas စစ်ပွဲမှာ Israel ကိုအပြည့်အဝထောက်ခံအားပေးတဲ့အတွက်မဲဆန္ဒရှင်တချို့ကသူ့ကိုမထောက်ခံတာမျိုးရှိနိုင်ပါတယ်။သူ့ကိုဆန္ဒပြတဲ့အနေနဲ့ပါတီကိုသာထောက်ခံပြီးကိုယ်စားလှယ်လောင်းကိုမထောက်ခံတဲ့မဲမျိုးတွေပေးနိုင်တယ်လို့နိုင်ငံရေးလေ့လာသူတွေကယူဆပါတယ်။ဥပမာ Minnesota ပြည်နယ်မှာ Uncommitted Vote ကိုယ်စားလှယ်ကိုထောက်ခံတာမဟုတ်ဘဲပါတီကိုသာထောက်ခံတဲ့မဲမျိုးပေးနိုင်ပါတယ်။ဒါအပြင်ပြီးခဲ့တဲ့ရက်သက်တပတ်အတွင်းတုန်းကမစ်ရှိဂန်ပြည်နယ်မှာဒီမိုကရက်ပါတီတမရလောင်းရွေးပွဲအတွက်မဲပေးခဲ့သူတွေရဲ့73ရာခိုင်နှုန်းဟာကိုယ်စားလှယ်လောင်းကိုထောက်ခံတာမျိုးမဟုတ်ဘဲပါတီကိုသာထောက်ခံတဲ့မဲပေးခဲ့ကြပါတယ်။မစ်ရှိဂန်ပြည်နယ်ဟာအာရဗ်နယ်ပေါ်အမေရိကန်အများဆုံးနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။အခုအခါတမရဘိုင်ဒန်ကအစ္စရေးဟားမတ်စစ်ပွဲယာယီရပ်ဖို့တိုက်တွန်းနေပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ဟာ Republican Party ရဲ့ကိုယ်စားလှယ်လောင်းဖြစ်လာနိုင်ပေမဲ့တစ်ဖက်မှာရာဇဝတ်မှုအပါအဝင်ပြစ်မှုမျိုးစုံနဲ့တရားစွဲဆိုခံထားရပါတယ်
။တစ်ဆင့်ထဲမှာပဲ Super Tuesday မှာမြန်မာအမေရိကန်တွေမဲပေးချတာကိုလည်းတင်ပြပါမယ်။ American ပြည်တော်စုမှာ Super Tuesday လို့ခေါ်တဲ့ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲတွေကိုပြည်내15ပြည်내နဲ့ American အုပ်ချုပ်မှုအောက်ကဆာမွာကျွန်းမှာပါကျင်းပပါတယ်။မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကရောဒီ Super Tuesday ရွေးကောက်ပွဲမှာသမ္မတလောင်းကိုဘယ်လိုစဉ်းစားရွေးချယ်ကြပါသလဲဆက်သွယ်မြင်းမြတ်ထားတဲ့ကိုညံဝင်းအောင်ကတင်ပြပါမယ်ရှင
်အမေရိကန်ပြည်တော်စုမှာလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးယူကရိန်းစစ်ရေးနဲ့ထိုင်ဝမ်အစ္စရေးပဋိပက္ခတွေမှာငွေကြေးထောက်ပံ့ကူညီမှုတွေကြောင့်ဖြစ်လာရတဲ့ငွေကြေးဖောင်းပွားမှုတွေသတိသားဖြတ်ချခွင့်ပေးမပေးရာသီဥတုဖောက်ပြန်မှုထိန်းချုပ်ရေးစတဲ့ကိစ္စတွေကိုပေသမရာလောင်းကပူပြီးကင်တွယ်နိုင်မယ်လို့ဆိုတဲ့အချက်တွေကိုမဲပေးသူတွေကထည့်သွင်းစဉ်းစားနေတာပါ အမေရိကန်မျိုးဖက်ချမ်းမှာပါတဲ့မင်းနီဆိုတာပြည်နယ်မှာနေထိုင်သူဦးဇော်ဝင်းမောင်ကတော့ Republican သမ္မတလောင်းအဖြစ်ဒေါ်နယ်ထရန့်ကိုပို့ပြီးတော့နှက်သက်သူပါ။အ
ရင်တုန်းကတော့ Democrat ကိုပေးဘူးတယ်အဲဒီတစ်ခါကတော့ဟိုဟာထရမ့်ကိုပဲပေးဖို့များတယ်။ထရမ့်ကပဲပို့ပြီးတော့အမေရိကအတွက်အကောင်းဖြစ်မယ်လို့စိတ်ထဲမှာထင်တယ်လေ။တခါတည်းကျတော့လေကိုယ်ဗမာကိစ္စတို့ဘာလို့တွတ်တဲ့ခါကျတော့လေဘိုင်ဒန်ကလုံနိုင်မလားဆိုတော့သူကအကောင့်ထဲပေါ်တာတိတ်နေတယ်။လုံချင်တဲ့စိတ်တရားရှိပြီးတော့အကောင့်ထဲမပေါ်ဘူး။ထရမ့်ကအကောင့်ထဲပေါ်နိုင်နေပြတ်တက်တတရှိတယ်။ဗမာကိစ္စနဲ့ပတ်သက်လို့ကတော့ဘယ်အစိုးရတက်တဲ့ပြောင်းလဲမရှိဘူးထင်ပါတယ်အမေရိကန်မှာတော့ဒီမိုကရက်အစိုးရဖြစ်လဲဒီတိုင်းမှာပဲရီပက်ဘလစ်ကန်ကတက်လဲဒီတိုင်းမှာပဲဘာမှမတူဘူ
းဒီမိုကရက်ပါတီအားကောင်းတယ်လို့ရေပွေးအားဖြင့်သတ်မှတ်ထားတဲ့ကယ်လီဖိုးနီးယားပြည်နယ်မှာတော့မြန်မာပြည်ကြားမဲပေးရွေးချယ်မှုကကွဲပြားတာတွေရှိပါတယ်အဲလီမျိုးမှာနေထိုင်တဲ့ဒေါက်တာဆိုင်းထွေးမောင်ကတော့ဒီတစ်ခေါက်သမ္မတလောင်းအဖြစ်ဒေါ်နယ်ထရန့်ကိုမဲပေးသူပါ
ကျွန်တော်တို့အမေရိကန်နိုင်ငံမှာရင်ဆိုင်နေရတာကအခုဆိုလို့ရှိရင်စီးပွားရေးရောလုံခြုံရေးလဲအကျဆင်းနေတာရှိတယ်။နောက်အထူးသဖြင့်ကမ္ဘာအရေးခင်းမှာအခုအီစရိတ်ကမ္ဘာအရေးခင်းမှာတော့နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့အရေးခင်းမှာရောကျွန်တော်တို့ပြက်ပြက်သားသားကင်တွယ်ပြီးတော့အာလုံနိုင်တဲ့တတိရှိတဲ့ခေါင်းဆောင်လိုအပ်နေတယ်လို့ကျွန်တော်မြင်လို့ဒေါ်နယ်ထရမ့်ကိုကျွန်တော်မဲပေးလိုက်တယ်ဗျာ။
ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာနေထိုင်သူဦးကိုကိုလေးကတော့2024အတွက်လက်ရှိသမ္မတဂျိုးဘိုက်ဒန်ကိုပဲပြန်ပြီးမဲပေးမယ်လို့ဆုံးဖြတ်ထားပါတယ်
။ Climate political stand ကသူကြီးညာထားတဲ့အတိုင်းပဲလေ American First ဆိုတော့ American First ဆိုတော့သူ့နိုင်ငံရဲ့အမျိုးသားကြီးလို့ခေါ်တာပေါ့ဗျာ။ဒီဘက်မှာတော့ Blue View ကြီးစိုးရေးဝါရပေါ့။အဲ့တော့ကျွန်တော်နိုင်ငံတွေပါတိတ်စင်းသားနေတာမဟုတ်ဘူး။ဂျိုးဘိုင်ဒန်မတက်ခင်တုန်းကသမ္မတထရမ့်ကတက်ခဲ့တာပဲအဲ့ကာလမှာလည်းထီထီမိမိမေမေရကျွန်တော်တို့ဗမာပြည်အတွက်ဘာမှလုပ်တာဘာမှမရှိပါဘူ
းမြောက်ကယ်ရိုလိုင်းနားပြည်နယ်မှာနေတဲ့လုပ်ငန်းရှင်ဖြစ်သူကိုဒင်းဆန်ကတော့လက်ရှိအမေရိကန်ပြည်ရင်းပြဿနာတွေကိုဒေါ်နယ်ထရမ့်ကသာပိုဖြေရှင်းနိုင်လိမ့်မယ်လို့ယုံကြည်သူပ
ါသမ္မတဟောင်းထရမ့်ကပဲသူ့ရဲ့လှုပ်ချက်တွေပြန်ကြည့်လို့ရှိရင်သူသမ္မတလှုပ်ခဲ့တုန်းကလည်းဒီ poverty စင်မှုစင်ရဲ့အနေကြဆုံးအလုပ်လက်မဲ့ဥယျအနေကြဆုံး level တခုကိုသူက run down လုပ်ပေးခဲ့တယ်ဆိုတော့ဒီအမေရိကန်နိုင်ငံရဲ့ပြည်သူတွေကိုအလုပ်အကိုင်ကိုသူကဖန်တီးပေးနိုင်တယ်ဆိုတော့ဘာဖြစ်ဖြစ်သူ့မှာအမေရိကန်တနိုင်ငံလုံးရဲ့စူပါရင်ပြည်သူလူထုတယောက်ချင်းစီရဲ့ဝင်ငွေကိုတိုးတက်လာအောင်ပေါ့နော်အဲ့ဒီလုံနိုင်စွာရည်ရှင်းရှိတယ်အဲ့တော့သူ့ပဲမျှော်လင့်လို့ရပါတယ
်လက်ရှိပြည်တွင်းသတင်းတွေအရဒီမိုကရက်ပါတီအတွက်သမ္မတဂျိုးဘိုင်ဒန်တူဦးရဲကဦးဆောင်နေပြီး Republican Party တဲမှာတော့သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းနီကီဟေလီတို့နှစ်ဦးရှင်းပြနေစေဖြစ်ပေမဲ့ဒေါ်နယ်ထရမ့်ကအသာရနေပါလေ။အမေရိကန်သမ္မတရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာ9ရက်နေ့မှာကျင်းပမှာပါ။ဒီမိုကရက်ပါတီအတွက်သမ္မတလောင်းဖြစ်လာဖို့ဂျိုးဘိုင်ဒန်အနေနဲ့ကိုယ်စားလှယ်မဲ1968မဲရရှိဖို့လိုအပ်ပြီးအခုထိတော့ကိုယ်စားလှယ်210နီးပါးထောက်ခံမှုရထားပါလေ။ဒေါ်နယ်ထရမ့်အနေနဲ့ Republican ရဲ့သမ္မတလောင်းဖြစ်လာဖို့ဆိုရင်ကိုယ်စားလှယ်မဲ1215မဲရဖို့လိုပြီးလောလောဆယ်အထိကိုယ်စားလှယ်296ဦးထောက်ခံထားပါတယ်ခင်ဗျာ
အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုအလှည့်ပေးပါမယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းကမန်တုံနံပါတ်2နမ်ဆန်မြို့နယ်3မြို့နယ်ကိုစစ်အုပ်ချုပ်ရေးချင်းညာချောင်းစစ်ကောင်စီကမတ်လ4ရက်နေ့မှာချင်းညာပါတယ်။အခုဆိုဆင်ရနာတင်ပြီး3နှစ်ကျော်ကာလအတွင်းစစ်အုပ်ချုပ်ရေးချင်းညာထားတဲ့မြို့နယ်ပေါင်းက60ကျော်ရှိလာပါပြီ။ဒီလိုစစ်အုပ်ချုပ်ရေးကျင့်သုံးနေတဲ့ဒေသတွေမှာအခြေအနေတွေဘယ်လိုရှိပါသလဲ။ရန်ကုန်ကစူးစီးတင်ပြထားတာကိုနန်းလောင်ကပြောပြပေးပါအောင်ရှင်။
စစ်ကောင်စီကတနင်္လာနေ့မှာဒီမြို့နယ်၃ခုကိုစစ်အုပ်ချုပ်ရေးကြီးညာခဲ့တာဖြစ်ပါတယ်။စစ်အုပ်ချုပ်ရေးအပြင်တရားစီရင်တာမှာလည်းစစ်ခုံရုံးတွေပဲစစ်ဆင်မယ်လို့ဖော်ပြထားပါတယ်။အခုရှမ်းပြည်နယ်မြောက်ပိုင်းကမန်တုံ၊နမ်တူ၊နမ်ဆောင်မြို့နယ်၃ခုအပါအဝင်စစ်အာဏာသိမ်းပြီးတော့၃နှစ်ကျော်ကာလအတွင်းစစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်ပေါင်းဟာ60ကျော်ရှိလာပြီလို့ Data for Myanmar ကသတင်းထုတ်ပြန်ပါတယ်။2023ခုနှစ်မှာ10မြို့နယ်2023ခုနှစ်မှာ48မြို့နယ်နဲ့ဒီနှစ်2024လက်ရှိမတ်လ4ရက်နေ့အထိမြို့နယ်9မြို့နယ်ဖြစ်ပြီးအခုဆိုရင်တော့မြို့နယ်ပေါင်း60ကျော်ရှိလာတာပါမိုးမိတ်မြို့မှာသတင်းသုံးနေတဲ့ဆရာတော်တပါးကတော့လက်ရှိမိုးမိတ်မြို့ဟာစစ်တလင်းလိုဖြစ်နေပြီးစစ်ကောင်စီကပြန်လည်သိမ်းယူထားတဲ့ဒီမြို့မှာမြို့ခံတွေစိတ်ချလက်ချနေဖို့ခက်တယ်လို့မိန့်ပါတယ်လက်ရှိမှာလည်းဒီမြို့ဟာမြို့ပြက်ကြီးလိုဖြစ်နေတယ်လို့ပြောပါတယ
်စစ်တပ်ကနေပြီးတော့ရုပ်ရည်ရွာတွေဝင်နေလို့ရှိရင်လုံးဝစိတ်ချစရာမှမရှိပဲနဲ့အကုန်လုံးဆက်ပြေးနေရတာပဲအဲ့ဒီဟိုဒေါ်လာရေးတက်နေတဲ့ကောင်ကအဲ့လောက်ကြီးမရှိဘူးကြ ဆောက်ဆိုးရင်တွေကလည်းမရှိဘူးဖက်ကြီးတွေကလည်းမလိုဘူးဖြစ်တတ်နေတာပြီးဝင်ပြီးဟိတ်ဆိုကြရပြင်းတွေအားလုံးတော့ဖောက်ရောက်ကြတာပဲဗျသူတို့ကမထင်းသလိုဒီအိမ်နေထဲမှာရောသူတို့မထင်းသလိုဟိုလောက်တာပဲဟိုသူတို့ချင်းချုပ်ထားတယ်ဆိုပြီးတော့အဲ့လမ်းတွေပါတွေပိတ်ထားတယ်အဲဘာလို့ရွာသားတွေတွားခွင့်လာခွင့်မပေးဘူးဘာလို့မပေးတာတော့ဆိုတာတော့ဦးရင်းတော့နည်းနည်းတော့ရိမ့်မိတယ်နောက်ပိုင်းချင်းတဲ့အတိုင်းပဲအဲ့သူတို့ပစ္စည်းတွေပါတွေကားနဲ့အဲ့ခရီးတွေနဲ့ကားအရှိန်နဲ့အဲ့ဒီဒီလေးကလေးတို့တိုက်တဲ့ဥစ္စာတွေတင်ယူသွားပြီဟဲ့ဆိုတော့မှအဲ့ဒီရွာလမ်းကိုခွင့်ပေးတယ်
။ဆေးဥချိုးရေးကြီးညာထားတဲ့မြို့နယ်တွေရဲ့တရားစီရင်ရေးကိုသက်ဆိုင်ရာစစ်ဒေသရဲ့တိုင်းမိုးဓမ္မမဟုတ်တိုင်းမိုးကတဆင့်တာဝန်ပေးထားတဲ့စစ်နယ်မြေမှုတွေကစစ်ခုံရုံးဖွဲ့အစည်းအဝေးပိုင်ခွင့်ပေးထားပါတယ်။နိုင်ငံတော်တစ္ဆာဖောက်ဖြက်ပုံကတ်မှုအပါဝင်ပြစ်မှု23ခုကိုစစ်ခုံရုံးနဲ့ဆင်းမဖြစ်ပြီးအယူခံပိုင်ခွင့်ရှင်းနေလိုက်ခွင့်မရှိဘူးလို့ဆေးဥချိုးရေးဥပဒေကြီးညာချက်တွေမှာဖော်ပြထားပါတယ်။တနင်္လာနေ့ကဆေးဥချိုးရေးထုတ်ပြန်လိုက်တဲ့မန္တုနမ်တူနမ်ဆောင်မြို့နယ်ရဟာ TNLA သိမ်းပိုက်ထိန်းချုပ်ထားတဲ့နေရာတွေဖြစ်ပြီးဒီနေရာတွေကို TNLA ကတစ်တုံညာနစ်ခွန်စစ်စင်ရဲ့အတွင်းတိုက်ခိုက်တင်ယူထားတာဖြစ်ပါတယ်။အခုဒီဒေသကိုလုံခြုံရေးတရားဥပဒေစိုးမိုးရေးနေမြေအေးချမ်းတရားရေးပုံမထျောက်စွာဆောင်ရွက်နိုင်မှုအတွက်အရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခကနေဒီမြို့ကိုကင်တွယ်မယ်လို့ဖော်ပြထားပါတယ်။စစ်ရေးနိုင်ငံရေးလှိလာတုံသက်သူဦးတန်းစိုးနိုင်ကတော့ TNLA သိမ်းပိုက်ထိန်းချုပ်ထားတဲ့နေရာတွေကိုပါစစ်အုပ်ချုပ်ရေးထည့်သွင်းလိုက်တာနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ
်စစ်အုပ်ချုပ်ရေးကြီးညာလေးဆိုတော့သူအင်္ဂလန်ဆက်ဆက်ပြီးတော့ရှိနေပြီလေဆိုတော့သူတို့ကခေါ်ပြချင်တဲ့သဘောပါဝင်ပါလေနောက်သဘောထားတစ်ခုကတော့ဒီဒေသတွေဟာเนาะကျွန်တော်တို့ရှမ်းမြောက်ဒေသဆိုရင်ရှမ်းမြောက်ရဲ့ဟို TNLA ဒေသပေါ့အဲ့ဒါကြောင့်ဒီဒေသတွေကိုအချိန်ကြီးခွင့်ခါတဲ့နေ့အခါကျရင်သူတို့ပြန်လဲတိုက်ဖိတ်ဖို့အတွက်စီဥတီရရှိတယ်ဆိုတာကိုဖော်ပြလိုက်တဲ့သဘောလို့ကျွန်တော်တို့ယူဆပါတယ်။အဲ့ဒီဒေသတွေကသူတို့တိုက်ပါလိမ့်ရွှေရွှေဝဲမှာအခုဒီဆောက်ထားတယ်ဆိုတော့ငြိမ်းချမ်းရေးဆိုတာအားမမကြီးရတော့ကျွန်တော်ထင်တာဒီကိစ္စအပြတ်တော့ဖြစ်လာပါလိမ့်မယ်။
လက်ရှိဆေးဥချိုးရဲ့ကြီးညာထားတဲ့မြို့နယ်60ကျော်မှာ2014တကောင်စီအရလူဦးရေ 8.3 သန်းကျော်နေထိုင်တယ်လို့ Data for Myanmar ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတော်မြို့နယ်ပေါင်း330မှာ198မြို့နယ်ပဲတည်ငြိမ်ပြီးတော့132မြို့နယ်ကလုံခြုံရေးရယူဖို့လိုအပ်နေတဲ့အကြောင်းဗိုလ်ချုပ်မူချင်းမြောင်လိုင်က February 1ရက်ကပြုလုပ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတင်ပြခဲ့တာပါ။
နန်းလောင်ပြောပြပေးခဲ့တာပါရှင်အခုတော့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံဘက်ကသတင်းဆောင်မတွေကိုဆက်ချင်ပါတယ်ထိုင်းနိုင်ငံထဲမှာအထောက်ထားမဲ့နေထိုင်နေတဲ့မြန်မာအလုပ်သမားတွေအတွက်ထိုင်းဆွေရကတရားဝင်နေထိုင်ခွင့်အလုပ်သမားကထုတ်ပေးသလိုမြန်မာအစိုးရကလည်းအထောက်ထားလက်မှတ် CI ဆောက်တွေထုတ်ပေးလိုက်ပါတယ်ရွှေပြောင်းအလုပ်သမားတွေအဖို့တော့အထောက်ထားနဲ့နေခွင့်ရလာပြီမဲ့အလုပ်ကံကောင်းတွေရှားပါလာနေသလိုအခွန်ကြီးမြင့်တဲ့ပြဿနာကြောင့်အခက်ကြုံနေရတယ်လို့အလုပ်သမားရေးဆောင်ရွက်သူတွေကပြောပါတယ်ဒီသတင်းကို VOA သတင်းတောက်မအေးအေးမှပြောပြပေးပါမယ်ရှင်
ထိုင်းအစိုးရကထိုင်းနိုင်ငံအတွင်းတရားမဝင်နေထိုင်နေတဲ့သူတွေများလာတဲ့အတွက်ဖြေလျှော့ဥပဒေအနေနဲ့မြန်မာကမ္ဘောဒီးယားဗီယက်နမ်လောက်အလုသမားအလုံးကိုတရားဝင်နေထိုင်ခွင့်အလုသမားလက်မှတ်တွေလုပ်ပေးလိုက်ပါတယ်ဒီလက်မှတ်တွေလုပ်ပြီးမြန်မာဘက်ကလည်းတရားဝင်သွားလာလို့ရအောင်ဆိုပြီးမိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ် CI နေကိုပါထုတ်ပေးခဲ့ပါတယ်ထိုင်းဘက်ဝင်1000ခွဲကနေ2000ကျော်ထိကုန်ကြတဲ့ထိုင်းမြန်မာနိုင်ငံရဲ့အထောက်ထားလက်မှတ်တွေကိုအလုသမားတွေကလုံမသာထိုင်းနိုင်ငံထဲမှာတရားဝင်နေထိုင်သွားလာခွင့်အလုလုပ်ခွင့်ရကြမှာပါဒီနောက်မြန်မာစစ်ကောင်စီဘက်ကအလုသမားတွေရဲ့လုံအားကရဲ့နှစ်ရာဂိုင်းလုံးကိုအခွန်ကောက်မှာဖြစ်တယ်ဆိုပြီးကြေညာထားပါတယ်ဒီအတွက်အလုသမားလက်မှတ်ရှိပြီးသားလူတွေကလည်းအခွန်ဆောင်နေရပြီးအခုမှအသစ်စလုပ်တဲ့လက်မှတ်အထောက်ထားမပြည့်စုံသေးတဲ့သူတွေကလည်းစီအိုင်စာအုပ်လုတ်ပြီးဆိုကြဲကအခွန်လေးပါတွဲပြီးတော့စောင်ရတယ်ဆိုပြီးအလုသမားရေးနှုတ်ရှားသူဦးအောင်ကျော်ကအခုလိုပြောပါတယ
်တော့အဲ့ဒီအခွန်ကောက်တဲ့ကိစ္စနဲ့ပတ်သက်လို့ကြတော့သူကဒီ2023အောက်တိုဘာမှာသူကဒီလိုပကနေမှာဝင်ဝေခွန်လုံးဝကောက်ခံမရလို့ကြေညာလိုက်တာဖြစ်တယ်ခဏအောက်တိုဘာအဲ့တော့အခုရှင်စာအုပ်တွေလုတ်တဲ့လူတွေအားလုံးကအဲ့ဒီဒီကတည်းက2023အောက်တိုဘာနေ့ဒီနေ့ရောက်တဲ့လားဒီအချိန်ကိုတွက်ချက်ပြီးဖတ်တော့ဘူးကောက်တာခင်ဗျာတကယ်တရားငါကြငုံနေအဲအကြေးစီရင်လို့တွားလို့တယ်လို့ဒီတက်နောက်ကြမှာလုံးမယ်ဆိုလေနောက်လားတလားနောက်ကြတယ်တလားနောက်ကြတယ်တရားငါကြထမှန်တုံ့ပြန်ပြီးကောက်ခတ်သွားမှဆက်တော့ပါခင်ဗျာတော့ကျွန်တော်တို့ CIA တံပိုးကတော့ဟိုကျွန်တော် 7-11 မှာတွေ့ရင်910ပဲအဲမှာမှာ သူကဟိုအမိန့်စာထုတ်ပြီးပေါ့ဝင်ငွေကုန်၂၀၀ကျပ်ကောက်မယ်လို့အကျုံးဝင်မှာပြီးတော့တရားဝင်သူတို့အမိန့်စာထုတ်လိုက်တဲ့ရှင်းသတ်မှာလေးလကြာသွားတဲ့ပုံကိုယ်တွေကျတော့တရား50နှစ်မြောက်လိုက်ရင်သူက600ဒါကြောင့်အဲ600နဲ့910နဲ့ပေါင်း1120ဖြစ်တယ်လို့ပြောတော့ပါဒါဘူးလဲကျွန်တော်တက်သမတိတက်မှလို့မရပါဘူးနောက်ကျမှသွားလုပ်တဲ့ယူရအဲ့ဒါပုံများလာမှာပါတလန်းနောက်ကြတိုင်းတလန်းနောက်ကြတိုင်းအဲ့ဒီလူကတရား50တရား50ချက်တောင်းရမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းရောက်မြန်မာတွေဟာအခုလိုမျိုးဘန်းဝင်1000လောက်မြန်မာကျပ်ဝင်နဲ့ဆိုသိန်း30လောက်အကုန်ကျခံပြီးလုပ်ရတဲ့အထောက်ထားလက်မှတ်တွေလုပ်ရပြီမဲ့အလုပ်လက်မှတ်ဖြစ်နေတာတွေအလုပ်အကင်မကောင်းတာတွေဝင်ငွေမရှိတာတွေအခွန်တွေကောက်ခံနေတာတွေနောက်ထပ်လဲပြည်ချေလို့ခေါ်တဲ့အနည်းရောစာအုပ်နဲ့နိုင်ငံကူးလက်မှတ်ပြန်လုပ်ရမယ့်အဆင့်ဆင့်လုပ်ငန်းစဉ်တွေကြောင့်ကောဖိအားတွေဖြစ်နေတာပါမကြာခင်ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့စစ်မှုထမ်းဥပဒေရဲ့ဖိအားတွေပါထပ်ဖြစ်လာတာကြောင့်တရားမဝင်အထောက်ထားမဲ့တွေအဖြစ်နေထိုင်နေကြမဲ့သူတွေများလာတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးရဲမင်းကလည်းအခုလိုပြောပါတယ
်အခုဆိုရင်စစ်မှုထမ်းဥပဒေဆိုတာပေါ်လာတယ်နောက်ပိုင်းဆိုရင်ကျွန်တော်ထိုင်းရောက်မြန်မာနိုင်ငံသားတွေကဒီနေထိုင်ခွင့် passport တက်တန်းတွေဟိုတိုးတော့မှာမဟုတ်တော့ခင်းနဲ့အဲစုံတယ်လို့ပဲနေသွားကြောင်းနေသွားကြမဲ့အခြေအနေမျိုးတော့ဖြစ်လာနိုင်တာပေါ့နော်အခုလည်းဆိုးလည်းအဲ့လိုဖြစ်နေပြီအားတက်တန်းတိုးတော့ကွာပြီးတော့ခုန်ပေးရမယ်အပြင်စစ်မှုထမ်းရမယ်စသည်ဖြင့်ပုံစံမျိုးစုံနဲ့ဖိအားတွေကြောင့်နောက်ဆိုရင်ထိုင်းရောက်မြန်မာနိုင်ငံသားတွေဒီပတ်စိုးတက်တန်းပြည့်တဲ့လူတွေကပတ်စိုးတက်တန်းတွေကိုဆက်မတိုးတော့ဘဲနဲ့ဒီတိုင်းပဲဝတ်တောက်ဖြစ်ခံယူပြီးတော့နေထားတော့မယ့်လူတွေတော်တော်များလာမယ့်အခြေအနေမျိုးဟိုကျွန်တော်တို့တွေ့ရတယ
်ထိုင်းဆိုရကတရားမဝင်အထောက်ထားမဲ့တွေအတွက်ဖြေလျှော့ပြီးအလုသမားလက်မှတ်လုပ်ပေးပြီးတဲ့နောက်မှာတော့မြန်မာဘက်ကလည်းမိသူမိဝါဖြစ်ကြောင်းအထောက်ထားလက်မှတ်တွေကိုထိုင်းနိုင်ငံရဲ့နေရာ၅ခုမှာစင်တာဖွင့်ပြီးတော့လုပ်ပေးခဲ့တယ်လို့နေရာ၃ခုမှာတော့မိုဘိုင်းယူနစ်လေးတွေဖွင့်ပြီးလုပ်ပေးတာဖြစ်တယ်လို့လည်းဦးအောင်ကျော်ကပြောပါတယ်။ထိုင်းနိုင်ငံထဲမှာ2024ခုနှစ်ဇန်နဝါရီလကုန်ထိတရားဝင်အထောက်ထားလုပ်ကြတဲ့မြန်မာရှေ့ပြောင်းလူသမားစုစုပေါင်း3,400,000ကျော်ရှိပြီးတရားဝင်မှတ်ပုံတင်ထားတဲ့မြန်မာလူသမားစုစုပေါင်း2,300,000ကျော်ရှိနေပါတယ်။ဒီထဲမှာမြန်မာကအများဆုံးဖြစ်ပြီးတရားဝင်အထောက်ထားမရှိတဲ့မြန်မာတွေလည်း2,000,000ကျော်လောက်ရှိမယ်ဆိုပြီးအလုသမားရေးလှုပ်ရှားဆောင်ရွက်နေသူတွေကခံမှန်းထားပါတယ်ရှင်
မအေးအေးမှာပါရှင်အခုတော့မလေးရှားဘက်ကနိုင်ငံခြားသားလှုပ်သားတွေအခြေအနေကိုတင်ပြပါမယ်အထောက်ထားမဲ့ရှစ်ပြောင်းအလုသမားတွေနေရက်ပြန်ပို့တဲ့မလေးရှားဆွေရရဲ့အစည်းအဝေးနောက်ဆုံးရက်ဖြစ်တဲ့အခုနှစ်မေလကုန်ကစပြီးပြည်ပအလုသမားတွေကိုပြည်ဝင်ခွင့်ဗီဇာမပေးတော့ဘူးလို့မလေးရှားဆွေရကမေလအစမ်းမှာပြောပါတယ်မလေးရှားရောက်မြန်မာအလုသမားတဦးကလည်းမလတရနေ့ကတည်းကပါမစ်ကပ်ပြားထုတ်ပေးတာပိတ်သွားတယ်လို့ပြောပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုငိမ့်ချင်အေးကတင်ပြပေးပါမယ်ရှင
်ပြပအလုသမားခေါ်ယူတာကိုအခု2024ခုနှစ်မေလ31ရက်ကစပြီးရန်နာထားမယ်လို့မလေးရှားပြည်ထောင်စုဝန်ကြီးကပြီးခဲ့တဲ့မတ်လ1ရက်သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒါဟာအထောက်ထားမဲ့ဖြစ်နေတဲ့ရွှေပြောင်းလှုပ်သားတွေကိုနေရက်ပြန်ပို့မဲ့အစီအစဉ်တွေတဲကတစ်ခုဖြစ်ပါတယ်မလေးရှားနိုင်ငံရဲ့စက်ယုံစိုက်ပျိုးရေးဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာဘင်္ဂလားဒေ့ရှ်မြန်မာနဲ့နီပေါနိုင်ငံသားတွေအများပြားလုပ်နေကြပါတယ်လုပ်ငန်းခွင်တွေကခေါင်းပုံဖြတ်မှုတွေကြောင့်ရွှေပြောင်းလှုပ်သားပြဿနာကိုအစိုးရကကင်တွယ်ဖို့ရှိနေကြောင်းမလေးရှားသတင်းတွေမှာလည်းဖော်ပြကြပါတယ်မလေးရှားလူဆွာအရင်းမြစ်ဝန်ကြီးဌာနကဆက်ယုံ၅ယုံကိုစုံစမ်းလေ့လာခဲ့တယ်မှာအလုတ္တမယာနဲ့ချီပြီးလုခလဆာမရခဲ့ကြောင်းတွေ့ခဲ့ရတာပါဒီထဲကအများစုဟာအထောက်ထားပြပစ်စုံမရှိဘူးဆိုတာကိုလည်းတွေ့ရှိခဲ့ရပါတယ်ဒါကြောင့်တရားဝင်နေရပြန်ဖို့မဲ့ကိစ္စကိုမလေးရှားအစိုးရကတေးချာကင်တွယ်ဆောင်ရွက်လာတာဖြစ်ပါတယ်မလေးရှားမှာအလုတ်လုပ်နေတဲ့မြန်မာတဦးကတော့မလတရနေ့ကလေးကပါမစ်ကတ်ထုတ်ပေးတာပိတ်လိုက်တယ်လို့ပြောပါတယ
်ပါကူကိုဟိုမလတရနေ့ကစပြီးပိတ်လိုက်တယ်ပေါ့ဟိုရတဲ့လူကရလိုက်တယ်မရတဲ့လူကမရလိုက်ဘူးပေါ့ကျွန်တော်တို့ဒီမလကုစတရနေ့မတိုင်နေကြကသူတို့ဖမ်းလာတယ်ရှိခဲ့ပါတယ်အာတအားဖမ်းပါတယ်မြန်မာနိုင်ငံသားဖြစ်ရင်မြန်မာနိုင်ငံကိုပြန်မဲ့အတွက်ပါမစ်ရှိပြီပတ်စပို့စာအောင်ရှိတဲ့သူကြရင်တော့8500ပြည်ပြီးတော့ပြန်လို့ရတယ်လို့ပြောတယ်ပတ်စပို့စာအောင်ရှိတဲ့လူတော့ကြရင်ကျေချောင်းပြီးတော့ပြန်လို့ရတယ်လို့အဲ့လိုပဲကျွန်တော်တို့တည်င်းကြားရှိရပါတယ်
ထောက်ထားမခိုင်လို့နဲ့နိုင်ငံသားအလို့သမား6သိန်းလောက်ရှိမယ်လို့မလေးရှားသတင်းတွေမှာဖော်ပြကြပါတယ်ဒဏ်ငွေဆောင်ပြီးနေရပြန်နိုင်မဲ့အစီအစဉ်ကိုအခု2024ခုနှစ်ဒီဇင်ဘာ31ရက်နေ့ထိမလေးရှားအစိုးရကခွင့်ပြုပေးထားမှာလည်းဖြစ်ပါတယ်အခုလိုအထောက်ထားမခိုင်လုံသူတွေကိုပြန်ပို့ပေးမဲ့အစီအစဉ်ရလုတ်ခေါ်ယူခွင့်အစီအစဉ်ခਿੱတပိတ်ထားပေမဲ့နောက်ဆုံးသတ်မှတ်ရမတိုင်မီအချိန်မီလုတ်ဆောင်ကြဖို့အလုတ်ကန်ဝင်ဆောင်မှုလုပ်ငန်းတွေကိုမလေးရှားပြည်ထောင်စုဝန်ကြီးကတိုက်တွန်းခဲ့ပါတယ်။ပြည်ပကအလုတ်သမားခေါ်ယူတာကိုပိတ်မယ်ဆိုပေမဲ့ဘယ်ချိန်မှပြန်ဖွင့်မယ်ဆိုတာမလေးရှားစုကတရားဝင်ပြောသေးဘူးလို့ Asia Job Company Limited ရဲ့တာဝန်ခံတူက VOE ကိုအခုလိုပြောပါတယ
်။ကျွန်တော်ရှိရောဒါကဘက်ကနေဆိုပြီးအေဂျင့်၃ခုလောက်ကကျွန်တော်ရှိထိုင်ပြီးတော့ပြီးခဲ့တဲ့ဆက်လာလောက်ကတရင်ပို့ရပါတော့။အခုလေးကတော့ဒီ immigration ကထားထုတ်လိုက်တယ်ပေါ့နော်။ဟို immigration ကပြည်ထောင်စုကိုဖိတ်ပါပေါ့နော်။ဟို Malaysia immigration မှာသူက calling တင်ဝင်နေဖိတ်ပါ။အလို့သမားခေါ်တာပေါ့ကွာ။ကဘာကြောင့်ပြင်လဲဆိုလို့ရှင်တချို့ဆက်ယူလို့များဒီသူခေါ်ဆိုခွင့်ကိုတာကြီးလျှောက်ထားပြီးတော့လူမဟုတ်ဘူးနေလာသူတို့တမန်တိုင်းတော့ရနေပြီသူလူခေါ်တဲ့ခေါ်လေးနေနာမတင်ဘူးဆိုလို့ရှင်အဲ့ဒီဆက်ယူလို့များလူခေါ်ဆိုခွင့်လျှောက်ထားတဲ့ကိုတာကြီးကတော့ automatic ပြေးသွားမှာပေါ့ကတော်လည်းသူတို့များပြေးသွားမယ်ဟိုပါဘောတော့တီလာနဲ့ရှိလာတော့တလုံးတစ်တိုင်းပြုတ်ခလာအကောင်းဆုံးပဲသူတို့တမတ်တဲ့ရဲမှာမှာခေါ်လေးမတရားလေးလို့တွားပြီးအဲ့ဒီကဟိုဟိုကလက်ခံစစ်စားမှာပေါ့တော့အဲ့လိုပြော
ပြပအလုပ်သမားတွေထက်ခေါ်မယ်မခေါ်ဘူးဆိုတဲ့ဆုံးဖြတ်ဖို့အတွက်မလေးရှားစုကအခုနှစ်ဇွန်လထဲမှာအစည်းအဝေးတစ်ခုလည်းလုပ်ဖို့ရှိနေပါတယ်။ဒီအစည်းအဝေးမှာသဘောတူညီမှုရတဲ့ဆိုရင်ဇူလိုင်လထဲမှာအလုပ်ခေါ်စာတွေကိုပြန်လက်ခံသွားဖို့ရှိပါတယ်။ဒါပေမဲ့ဒါကတော့ရန်နုံပြည့်တက်မပြောနိုင်သေးကြောင်းမြမပြပအလုပ်ကင်ဝန်ဆောင်မှုလုပ်ငန်းတချို့ကပြောပါတယ်ခင်ဗျာ။
တော်တာရှင်တို့ခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့မနေ့ကထုတ်လင်းချက်တွေပဲဖြစ်ပါတယ်။ VOE အမေရိကန်တန်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE မြန်မာပိုင်းစီစဉ်ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရ2024ခုနှစ်မတ်လ6ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစီရနဲ့ကဘာတလွားခီးသွွားအစီအစဉ်တို့ကိုနားဆင်ကြားရပါမယ်ရှင်။အခုရေဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီလမတ်လ2ရက်နေ့ကိုတောင်သူလယ်သမားနေ့ဆိုပြီးနှစ်တိုင်းလိုလိုအသိအမှတ်ပြုဖော်ပြကြအထိမ့်မှတ်တွေပြုလုပ်ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီတောင်သူလယ်သမားနေ့ဆိုတာဟာဒီမိုကရေစီစနစ်ကိုဖျက်သိမ်းပြီးပထမဆုံးအာဏာသိမ်းခဲ့တဲ့နေ့ကိုစစ်အာဏာရှင်တွေကအတ္တမသတ်မှတ်ခဲ့တဲ့နေ့ဆိုတာကိုတော့သမိုင်းအမှန်ကိုသိရှိကြတဲ့သူတွေကတော်တော်ကိုနှဲပါပါတယ်။ဒါနဲ့ပတ်သက်ပြီးလေ့လာထားတဲ့ကိုခင်မောင်စိုးမင်းကအခုလိုစူးစီးတင်ပြလိုက်ပါတယ
်။ဒီလမလ2ရက်နေ့ကိုတောင်သူလယ်သမားနေ့အဖြစ်အတိအမှတ်ပြုဖော်ပြကြအထိမ့်အမှတ်တွေပြုလုပ်ကြတဲ့အထက်မှာလွတ်လပ်တဲ့မီဒီယာတွေပါဝင်သလိုတောင်သူလယ်သမားအရေးဆောင်ရွက်နေကြသူတွေအဖွဲ့အစည်းတွေလည်းပါဝင်ကြပါတယ်အဲ့ဒီမီဒီယာတွေအဖွဲ့အစည်းတွေတဲကတချို့ကတောင်သူလယ်သမားတွေဖြစ်ပေါ်လာပုံသမိုင်းကြောင်းအမှန်ကိုလုံးဝမသိကြသလိုတချို့ကတော့တိတိကျကျနဲ့ဖော်ပြကြကျင်းပကြတာဖြစ်ပါတယ်။ပြည်သူအများစုထဲမှာလည်းတောင်သူလယ်သမားတွေဆိုတာကိုသိရှိကြသူတွေများပေမဲ့မတ်လ၂ရက်နေ့ကိုတောင်သူလယ်သမားတွေအဖြစ်ဘယ်သူကသတ်မှတ်တယ်၊ဘာကြောင့်သတ်မှတ်တယ်ဆိုတာကတော့သမိုင်းကြောင်းသိရှိသူနေပါပါတယ်။ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားတွေကိုဂုဏ်ပြုကြတဲ့အကြောင်းအင်တာနက်လူမှုကွန်ရက်မှာရေးသားကြသူတွေကတချို့ကိုမေးကြည့်ရမှာအားလုံးဒီဘက်လောက်ကရေရရရမသိကြတာများပါတယ်
။တောင်သူလယ်သမားနေဖြစ်ပေါ်လာဘူးသိတော်ဘူးလေကွယ်။အဲအဲ့လိုကြချင်းပြတတ်ဘူး။မသိဘူးလို့ပဲပြောရမှာပဲ။သမိုင်းကိုထဲထဲဝင်ဝင်သိလို့ရေးတာမဟုတ်ဘူး။အဲ့လောက်ကြီးကြီးထဲထဲဝင်ဝင်မသိဘူး။ခဏချင်းခံစားမှုလေးမှာရေးတာ။ခဏတန်တန်ငါဆန်ငါလေးပဲမြင်တာထဲထဲဝင်ဝင်နားလေတာမဟုတ်ဘူး
။အဲတောင်သူလယ်သမားနေတို့ငငယ်တင်ရလေသမိုင်းမှာ။အေး1930လေးအေးမိလက်တဲ့ဟုတ်ပါလေအဲအလုံးတမန်ကြီးသတိပါလေအကုန်ပြန်မကြည့်နဲ့တိရစီပြည့်ပြည့်ဟာခလုံးဘာမပြောတတ်ဘူးကသိမလဲအရင်အဲစားရဲလို့တော့တိကျကြတယ်ပါစိတ်မမှတ်မိတော့ပါဘူး
တကယ်တော့ဆယ်စုနှစ်6ခုကျော်ဆိုတာဟာနိုင်ငံတနိုင်ငံရဲ့တမိုင်းမှာမေးလောက်အောင်မှားလောက်အောင်တိတ်ပြီးဝေးကြတယ်လို့တော့ပြောလို့မရပါဘူးမြန်မာနိုင်ငံမှာဒီမိုကရေစီနီးချရွေးချယ်ထားတဲ့အစိုးရကို1962ခုနှစ်မတ်လ2ရက်နေ့ကတမတော်စေဦးစီးချုပ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးအာဏာသိမ်းယူခဲ့ပါတယ် လူလာရေးရပြီးနောက်ပါလီမန်ဒီမိုကရေစီစနစ်နဲ့ကျင့်သုံးနေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ဟာလည်းအဲ့ဒီအချိန်ကလေးကစိတ်သုံးသွားခဲ့ပြီးဆက်အာဏာရှင်စနစ်အောက်ကိုပထမဦးဆုံးအကြိမ်ကြားရောက်ခဲ့ပါတယ်။အဲ့ဒီလိုဆက်အာဏာရှင်စနစ်ကိုပထမဦးဆုံးစတင်ခဲ့တဲ့ပိုချုပ်ကြီးနေဝင်ဦးဆောင်တဲ့အာဏာသိမ်းခေါင်းဆောင်တွေဟာတော်လှန်ရေးကောင်စီအစိုးရလို့နာမည်တက်ပြီးတို ဖြစ်ကြတဲ့အတွက်လွတ်လပ်ရေးတိုက်ပွဲသမန်းဝင်ရန်ကုန်တပ်ကတော်အဆောက်အအုံကိုပေါက်ကွဲဖြက်စီးကျောင်းသားတွေကိုတပ်ဖြတ်ဖမ်းဆီးပြခဲ့ပါတယ်ဆရာနာရှင်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့တော်လိုင်းကောင်စီဟာတိုင်းပြည်အာဏာကိုအရမယာယူခဲ့ပေမဲ့အခြေခံဥပဒေလည်းမရှိဘာမူဝါဒမှလည်းမရှိပဲစံတော်ဝါနဲ့ဖြစ်နေခဲ့ပါတယ် အဲ့ဒီအချိန်ကကဘာမှခေတ်စားခဲ့တဲ့ဆိုရှယ်လစ်ဝါဒနဲ့တိုင်းပြည်ကလူအများစုကိုးကွယ်တဲ့ဗုဒ္ဓဘာသာကိုပေါင်းစပ်ပြီးမြမအနီးမြမဟာဆိုရှယ်လစ်လမ်းစဉ်ကိုတီထွင်ဖို့စတင်ကြိုးစားခဲ့ပါတယ်ဒီလိုနဲ့အာဏာသိမ်းပြီးတနည်းအကြာမှာတော်လိုင်းကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးစကိုင်းအနီးကအုံတော်ရွာတောင်ကူနားကခပေါင်းဟင်္ဒရာမြို့နားကဒူရနဲ့ပုပ်ပါ တောင်သူလယ်သမားတွေကိုဂုံပြုတဲ့အနေနဲ့ဆိုပြီးဆေအာနာရှင်စနစ်စတင်တည်ထောင်ခဲ့တဲ့1986ခုနှစ်မတ်လ၂ရက်နေ့ဆေအာနာသိန်းတဲ့နေ့ကိုတောင်သူလယ်သမားတွေရဲ့စန္ဒလုံးဝမပါပဲဆေအာနာရှင်ဗိုလ်ချုပ်ကြီးနေဝင်းကတတ်မှတ်ခဲ့တာဖြစ်ပြီးဒီကနေ့အချိန်ထိအဲ့ဒီနေ့ကိုတောင်သူလယ်သမားနေ့အဖြစ်ဆက်လက်ပြီးအသိအမှတ်ပြုနေကြပါတယ် အဲ့ဒီတောင်သူလယ်သမားရေးဆောင်ရွက်ခဲ့တဲ့အဖွဲ့အစည်းတချို့ကအမျိုးသားဒီမိုကရေစီNLD အစိုးရလက်ထက်တောင်သူလယ်သမားရေးရာလွှတ်တော်ကော်မတီကိုတွားရောက်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားသမဂ္ဂအဖွဲ့ချုပ် AFFM ကဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်။
ဘတ်လန်နဲ့ယနေ့ဟာဆိုလို့ရှိရင်ကိုကြိုကြီးနေဝင်းတို့အာနာပိန်းရတဲ့နေဖြစ်တယ်ဒီအာနာပိန်းတဲ့နေကိုမြန်မာနိုင်ငံတောင်သူလယ်သမားနေဆိုပြီးတော့အဲ့လိုအဲ့လိုသတ်မှတ်ခြင်းကိုပြောင်းလဲပြီးဖို့အတွက်တင်ပြခဲ့မှုပါတယ်ဘောနော်အဲ့တော့အန်အယ်ဒီဆွေးရအနေနဲ့ဒီဟာကိုသူတို့ပြောင်းလဲဖို့အတွက်စိတ်ဆန္ဒရှိတယ်ဒါပေမဲ့ဒီဟာကိုပြောင်းလဲတဲ့အခါကျလို့ရှိရင်နောက်ဆက
आना तेंबीरे ना ठंडा उन्हें हाँ पटमाउज़ों अठीना रे ठेमा पावे मारे ऐरा गारो ठंडिया को नेजो ते युगे मिशिवे पेपिंगे राखी पारे अरे तो अटनेगा ने अटनेगो ठंडिया तो माँगो ते यु यांचा जाया बारे ऐत से रे मा पार्लिमेंट डिमोक्रेसी के का प्याठंगेरे तीसरा छठाई उबरे को अधे पे प्या� अरमा साइकाइना टावेजे तीन हैं सोवी तमरारुए सातें लो सांगे बारे पार्लिमेंट डिमोक्रेसी के का तीसरा छठाई उबरे सुरागा ये बाइशन से चीतवा लामा को टासी रे अन्य ने साइडियो में आलोंगो नाइंगा बाइन पिबी साइडियो ए लोगाइन दुरी हा तीसरा अन्य ने पिडेलो अच्छामिया प्याठन धारा पिबारे अरिलो से आना तें टोलाई कांसी डेब्जी इंगाने अच्छा थांगो अचाउसा कोनकुने मारो ये मानेंगे मास संशाबा मुप्पी लावारो रे ये कहीं भी ने सत्वे मासो ये संगो राउंड वेगो लुरुगा वाइन भी डांसो जारे अटुए पिक्का नेने नारी डांसी के बारे अरिलो से आना जें बोजोजी ने वे हाँ टोलाई कांसी ओकरा पिकाने तथांगो या कुन्जा लेगुने मा म्यामा सोशली लैंसें बाड़ी मासाला ओकरा जी सोबी तबाड़ी आना जें सने ने ओचो के बारे अरे चेंगा साबी टाउनुले तमारे इन्हें दिन एंड टावे में चेंगे नेचर दयुक्वे याऊंचा क्वे मशीरे अभी फंसी टाऊंचा रा इमाशीरे जबाजी दिन एंड चीरे ठी शाबुई रारे लो सांगे बारे राबी दिन एंड टावे में चेंगे तमावाय मागा टोबीरे सांगो टोयुक्वे मशीरा ठीले डंका के बारे टावे में से आनाशे मसाला टबारी सोया हा तुरो आना तीने मला नया निगुरो टाउनुले तमाने अभी निशें चिंबा भी नहीं मैं मीडिया रूम में चीजे पोबिया जा बारे चालारा बुजुर्गी ने वे उस आनातीने चेंगो मिलाए दे दूरी को मैं मिला दूरी को का टाउनले तो माने सुरागु तगे ऐसे माने लो ठेंगो या बारे अमाजा अमान पिकों ने तो पोपी बारे तभी मैं टाउनले तो ကိုတင့်တော်ရာနေရတခုခုအဖြစ်တတ်မှတ်ရေးအတွက်တောင်သူလက်သမားအရေးလှောင်ရှားနေကြတဲ့အဖွဲ့တချို့ကစီယုံလှောင်ရှားမှုတွေရှိခဲ့ပါတယ်အဲ့ဒီအထက်မှာမကွေးတိုင်းအခြေစိုက်တဲ့ကျေးလန့်ကြီးအဖွဲ့လဲပါဝင်ပါတယ်အဖွဲ့ခေါင်းဆောင်တို့အဖြစ်တဲ့ကိုစောမင်းထိုက်ကဆရာဆန်တောင်သူလက်သမားတပုံထားတဲ့နေကိုတတ်မှတ်ဖို့သူတို့အဖွဲ့တွေစူးစမ်းခဲ့ကြတယ်လို့အခုလိုပြောပါတယ်
အာနာသိင်းရဲ့နေကိုအကြံပေးတတ်မှတ်ထားတဲ့နေကိုတောင်သူလယ်သမားနေဆိုပြီးတော့ဒါခေါ်ဝေါ်နေတာကိုပေါ့နော်ကျွန်တော်တို့သဘောမကျပါဘူးတကယ်တော့တကြီးတောင်သူတွေကိုအသုံးချတဲ့နေဖြစ်ပဲကျွန်တော်တို့အမြင်မှာလည်းကြီးလက်တောင်သူတွေတကယ်တန်းကြတော့1996ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတောင်သူလယ်သမားတွေရဲ့အရှိကနေပြီးတော့ရပ်တည်ခဲ့တဲ့ဆရာဆန်ဟာတော်လန်ရေးစတဲ့နေလည်းဖြစ်ပါတယ်ဗျအားကြော
Hassan Usambi, the Bone Target and Nico Tamapu, down to Lerma, where Zidu is Subon, Timey Mo Chosa, Pinsen is in Mabe, bigger than the town of Setakuni, Pewa, Ilazan, Seana, the Mujao, a season with Mepike Jaro Babu, Tango, Shizashi, Ogola, Shilelo, Ludu, Ojamugu, Setaka, Pio Quin, Nainimbi, Nabai, Nangano, Yewipi, Yamu, Nawada, Nangano, Ejan, Daya, Naafa, Seana, Shin, Kit Sesema, down to Lerma, by Ness, Sibio. ရွေကိုစစ်တပ်ကသိမ်းယူတာစစ်ဘော်တွေကိုကြိုးစီပွားအတွက်သိမ်းယူတာတွေဟာလေရဲစရဲရှိလာပြီးတောင်သူလယ်သမားတွေဟာဖမ်းဆီးခံရတာနှိပ်စက်ခံရတာတွေတောင်မှရှိခဲ့ကြပါတယ်ဒါအပြင်ဆေးအာနာရှင်တွေနဲ့နီးစပ်တဲ့ခရိုနီကောစီးပွားရေးလုပ်ငန်းရှင်တွေကလည်းသူတို့အကျိုးစီးပွားအတွက်သိမ်းယူတာတွေဟာနေရာနှံ့မှာဖြစ်ပွားခဲ့ပါတယ် အခုနောက်ဆုံးဆေးအာနာတိုင်းလိုက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှရဲ့စစ်ကောင်စီခင်မာတော့တောင်သူလယ်သမားတွေရဲ့ဘဝဟာအဆိုးဆုံးအခြေအနေဖြစ်နေပြီးလယ်ယာမြေတွေကိုဆွန့်လွတ်ကြတဲ့အဆင့်အထိတောင်ရောက်ရှိကုန်ရပါတယ်အဲဒီလိုဆေးအာနာရှင်စနစ်ကိုစတင်မွေးဖွားခဲ့တဲ့တရောင်ကိုက63နှစ်မလ၂ရက်နေ့တောင်သူလယ်သမားနေ့အဖြစ်သတ်မှတ်တာကိုအများစုကတော့ဘယ်သူတွေကသတ်မှတ်တယ်ဘာကြောင့်သတ
Ukraine တွေ မှာ ဖြစ် ပေါ် နေ တဲ့ စစ် ပွဲ တွေ က လည်း ရက်တံ မ သွား ပဲ အ ရှင်း ဟုံ မြင့် တက် နေ စေ ပဲ ဖြစ် ပါ တယ် စစ် ပွဲ ရဲ့ အစ ပြု တဲ့ အချိန် က စ ပြီး စစ် ရဲ့ အနိဋ္ဌာယုံ တွေ ဈာ မှာ ဖြတ်သန်း လာ ရ တဲ့ အခြေအနေ နဲ့ ပတ်သက် ပြီး Ukraine နိုင်ငံသူ အန်နာ နဲ့ Ukraine မြန်မာ နှိုင်းရှင်ချက် အစီအစဉ် က နေ ဟောင်းစာ ကတင်ဆက်ထားပါတယ်ရှင်
ကဘာသွားမှာစစ်ပွဲတွေတပြည့်ပြည့်နဲ့ပြန်ကျဲလို့နေပါတယ်တဖက်မှာလည်းမြန်မာနဲ့ယူကရိန်းတွေမှာဖြစ်နေတဲ့စစ်ပွဲတွေကရက်သက်မသွားပဲအရှိန်ဟုန်မြင့်တက်နေစေဖြစ်ပါတယ်မြန်မာစစ်သားဘက်ကစစ်ပတ်နဲ့မသက်ဆိုင်တဲ့လူနေဆောက်အုံတွေကိုပုံကျဲတိုက်ခိုက်နေသလိုရုရှားဘက်ကလည်းယူကရိန်းမှာရှိတဲ့လူနေဆောက်အုံတွေကိုဒရုန်းတွေနဲ့တိုက်ခိုက်မှုကြောင့်အပြည့်အဝပြည်သူတွေနေစင်သေဆုံးနေခဲ့ကြရပါတယ်ဒီလိုနဲ့စစ်ပွဲတွေအစပြုတဲ့အချိန်ကစပြီးအနိုင်ထယုံတွေကြားမှာဖြတ်တန်းလိုက်ရတဲ့အခြေအနေနဲ့ပတ်သက်ပြီးယူကရိန်းနိုင်ငံသူအန်နာနဲ့ယူကရိန်းမြန်မာနှိုင်းယှဉ်ချက်စီစဉ်ကနေဆက်သွယ်မြင်မြန်ထားပါတယ
် It was perfect. It was perfect because we bought the apartment we stayed in. It was in
ယူကရိန်းမှာစစ်မဖြစ်ခင်ဒီကျမတို့ဘဝကအရန်ကိုတာယာခဲ့တာပါဒီဘိုးအတွက်အခန်းတစ်ခန်းဝယ်ပြီးတော့ဘွားတွေစားခဲ့တဲ့နေရာပေါ့နော်။ကျမကယူကရိန်းမျိုးတော်ခီဖာကြီးပြင်းခဲ့တဲ့သူပါ။ကျမအမျိုးသားကတော့ဒီယူကရိန်းအရှေ့ပိုင်းကနေလာပါတယ်။အခုလည်းသူနေတဲ့မျိုးတွေရုရှားအောက်ထက်မှာတင်းရလာရတာတနည်းနည်းပါရှိလေ။ကျမတို့နောက်ထပ်ကလေးယူဖို့အတွက်ပြင်ဆင်မယ်ဆိုတော့ကျမအလုပ်ကနေပြီးတော့ထွက်လိုက်တာ။အိမ်မှာကျမသားကြီးလေးနဲ့အေးချင်းချင်းပြုလို့ရှင်နဲ့ဖြတ်တန်းခဲ့ကြရပေါ့နော်။တညမှာတော့ကျမအမျိုးသားကျမကိုနှိုးတယ်။ပြီးတော့အလန့်တကြားနဲ့ထတော့စစ်ပွဲဖြစ်နေပြီဆိုပြီးကျမကိုပြောတာ။အဲ့ဒီအချိန်မှာကျမကဒုတိယကလေးကိုဝင်ကြီးနဲ့ကျမတို့ဘာလို့ရမယ်မသိဘူးဖြစ်တာပေါ့နော်ကျမတို့နေတဲ့နေရာကလည်းဒုံးကျင်နဲ့တိုက်ခိုက်ခံရတယ်အဲ့လိုဖြစ်တော့ကျမအမျိုးသားလည်းကားယူပြီးတော့စီးသွားဖြစ်တာပြီးတော့စားစရာတွေဝယ်စုဖို့အတွက်ငွေသားတွေသွားထုတ်တယ်ပေါ့နော်ကျမတို့ရဲ့အစီအစဉ်ကဒီအစားအသောက်တွေတူလောင်ထားပြီးတော့ခန်းထဲမှာပဲအတူတူနေကြမယ်ဆိုတော့ဆုံးဖြတ်ထားတာပေါ့နော်ဒါမဲ့ဒုံးကျင်ပောက်ကွဲစံတွေအကျဉ်းကြီးရပြီးတော့ရန်ငွေတွေကလည်းဒီပတ်ဝန်းကျင်တစ်ခုလုံးအပြည့်ပဲအဲ့ရန်ငွေနဲ့နေနေပဲအသက်ရှူကြရတာဒါရင်ကျင်းမဲ့ကျမတို့ပစ္စည်းတွေကောင်းသိမ်းပြီးတော့နောက်တနေ့ကျမတို့အဲ့နေရာကနေထွက်ပြီးတော့ဘေးကင်းတဲ့နေရာကိုပြောင်းရတာပါ
We took a night to pack And we just left the next morning. It's touching and anyhow, in the middle of war,
ပါရင်ဖြစ်တဲ့အချိန်မှာပဲကျမတားငယ်လေးကိုမွေးခဲ့လေ။အရန်ကိုခဲ့ခဲ့မွေးခဲ့ရတာ။ဒါမဲ့ကျမရဲ့တားလေးမွေးဖွာလာနိုင်လို့တော့ဒါတကယ်ကိုကန့်ကောက်တဲ့လူပြောရမယ်။ကျမကလေးမွေးတော့ကအရန်ရွေးချယ်ရခက်ပါရင်အခုလက်ရှိနေနေတဲ့ယူကရိန်းနောက်ဖက်ချင်းမှာမွေးမလား။ကျမရဲ့မွေးရင်ခီးမြို့ပဲမြို့မှာမွေးရမလဲဆိုတာကိုရွေးရတာခက်ခဲတာရှင်။နောက်ဆုံးကျမဒီကြီးပြင်းခဲ့တဲ့ခီ
used to see my scrolling my Facebook.
ဒီစပွဲဆောင်ဆုံးရှုံးမှုတွေဘာလဲရှိလဲလို့ပြောရမယ်ဆိုတော့ကျွန်မရဲ့ Facebook စာမျက်နှာကိုဖွင့်ပြီးတော့ကြည့်လိုက်ပြီဆိုရင်မဲ့ဒီအမြဲတမ်းတွေ့ရတာကကိုယ်ချစ်ခဲ့တဲ့သူတွေခင်မရင်းနှီးခဲ့ရတဲ့သူတွေစစ်ပွဲတွေကြောင့်ဘဝတွေပြတ်နေရတဲ့အခြေအနေကိုမြင်ရတာပါကျွန်မလုံးဝမခံစားနိုင်ပါဘူးပြီးတော့ကျွန်မနဲ့ရင်းနှီးတဲ့သမီးအလှဖြစ်ပြီးတဲ့အမဆိုရင်ဒီဘုံနံကနေပြီးတော့လွတ်တဲ့နေရာထွက်ပြေးနေသူ့ရဲ့သမီးလေးနဲ့လက်ချင်းချိတ်ရတဲ့အသားနဲ့ဆုံးသွားတာကိုမြင်ရတာကျွန်မအယံအောင်ခံစားရပါတယ်ရှင်
Of course I'm hoping this will stop soon but I'm really
ဒီစပွဲမှာကြောင်ရင်ပြီးဆုံးသွားမယ်လို့ကျမမျှော်လင့်မိပါတယ်။ဒါမဲ့လေဒီစပွဲအချိန်တူတူအတွင်းမှာရက်မသွားဘူးဆိုတာလေကျမသိတယ်လေ။ဘာလို့လဲဆိုတော့ရုရှားကကျမတို့နိုင်ငံကိုဖျက်ဆီးနေတာပဲ။နှစ်ပေါင်း30ကျော်နေပြီ။ကျမတို့မှာရွေးချယ်စရာမရှိပါဘူး။စပွဲကအချိန်တူအတွင်းအများဆုံးရက်တန်သွားမှာမဟုတ်လို့ကျမတို့ဘက်ကလည်းကြမ်းကြမ်းခံနိုင်ဖို့လိုအပ်ပါတယ်။စိတ်ထဲခိုင်ခိုင်မာမာနဲ့လှုပ်ရှားရှိတာကိုဆက်ပြီးတော့လှုပ်သွားရမှာပါ။အနာဂတ်အတွက်စဉ်းစားရမယ်ဆိုရင်ကျမကလေးပေါ့နော်။သူတို့ယူကရိန်းထဲမှာပဲဆက်နေခြင်းလား။ဒီမှာပဲနေဖို့ဆက်ပြီးဆုံးဖြတ်ချက်ချခြင်းလားတဲ့ဆိုတဲ့ပုံမှာပဲမူတည်ပါတယ်။ဖြစ်နိုင်တော့ဒီနိုင်ငံထဲမှာပဲအေးအတူပုံများတဲ့အတူတကနေခြင်းတာပါ။တစ်ဖက်မှာစဉ်းစားကြည့်တော့လေရေရှည်အတွက်စဉ်းစားလိုက်ရင်အရန်ကိုစိတ်ရှုပ်မိရဲ့ရှင်။အခုလက်ရှိဖြစ်နေတဲ့အခြေအနေလက်ရှိဘဝမှာအတိပယ်ရှိရှိနဲ့သူတို့ကိုပဲမြင်မြင်ဆင်ဆင်ကြီးသွားစေချင်တာပါ။ဘာဖြစ်လဲဆိုရင်လူဘဝကအရန်ကိုတူတောင်းပါလေ။ရှင်းဆက်ပြီးဘာဖြစ်ကြမလဲဆိုတာလည်းဘယ်သူမှမသိနိုင်ဘူးလေ
စစ်ပွဲတွေကြမှာဒုက္ခပေါင်းများစွာနဲ့ဖြတ်တန်းခဲ့ရတဲ့ယူကရိန်းနိုင်ငံသူအန်နာနဲ့ဆက်သွယ်မြင်မြန်ထားတာပဲဖြစ်ပါတယ်နောက်တစ်ပတ်မှလည်းဒီစီစီမှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါတွတ်တာရှင်များရှင်မြန်မာနိုင်ငံမှာတော့အခုကဗုဒ္ဓနေ့မနေ့ခင်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့အင်္ဂါနေ့ညနေခင်ဖြစ်ပါတယ်အခုအင်္ဂါနေ့ညအင်္ဂါနေ့မှာပဲအမေရိကန်ပြည်ထောင်စုရဲ့ကြီးနဲ့တရားစီချုံမှာပါတီတွင်သမရလောင်ရွေးကောက်ပွဲတွေကိုကျင်းပနေစေဖြစ်ပါတယ်။ဒါကြောင့်လဲပြီးခဲ့တဲ့သတင်းဘက်ကအတွင်ခိုးစလဲလောင်နဲ့တယောက်နဲ့တယောက်အပြန်အလှန်ဝေဖန်ထုတ်နယ်ပြောဆိုကြသလိုရွေးကောက်ပွဲမှာအစီအစဉ်နည်းနဲ့ပတ်သက်လို့မဲဆန္ဒရှင်တွေကိုလည်းချပြခဲ့ကြပါတယ်။ VOA သတင်းထောက် Veronica Botres Iglesias သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြပေးထားပါတယ်ရှင်။
ဒီနေ့15ပြည်နယ်နဲ့မေဂန်နယ်နိမိတ်ဆမ်မိုဝါကျွန်းကမဲဆန္ဒရှင်တွေအင်္ဂါနေ့မဲပေးကြမှာဖြစ်ပြီးနိုဝင်ဘာသမ္မတရွေးကောက်ပွဲအတွက်ပါတီတွင်သမ္မတလောင်းကိုရွေးချယ်ပါလိမ့်မယ်ဒီမိုကရက်ပါတီကလက်ရှိသမ္မတဂျိုးဘိုက်ဒန်နဲ့ရီပါဘလီကန်ပါတီကသမ္မတလောင်းဒေါ်နယ်ထရန့်တို့နိုဝင်ဘာရွေးကောက်ပွဲမှာပါတီကိုစားပြုသမ္မတလောင်းတွေဖြစ်အချိန်နဲ့ရှင်ပြိုင်ကြမယ်လို့မျှော်လင့်ရပါတယ်ကုလသမဂ္ဂဆိုင်ရာမေဂန်တမ်းမက်ကြီးအောင်နီကီဟေးလီရီပါဘလီကန်ပါတီတွင်သမ္မတလောင်းရှင်ပြိုင်နေပေမဲ့လည်းသမ္မတဟောင်းဒေါ်နယ်ထရန့်ကအရေးသားနေပါတယ်။မဲဆန္ဒရှင်တွေကသူ့ကိုလိုလားနေသမျှဆက်ပြီးရှင်ပြိုင်သွားမယ်လို့ NVC ရုပ်သံနဲ့တနင်္ဂနွေနေ့ကတွေ့ဆုံမိပြန်ခန်းမှာနီကီဟေးလီကပြောပါလေ
။ They'll show it in their votes, they'll show it in their donations.
ဒီလိုမျိုးမျှော်လင့်ပြနေပါတယ်။သူတို့လူဒန်းတာတွေမှာလည်းပြနေပါတယ်။ကျွန်မအာယုံစိုက်တာကအခွန်ပေးပြည်သူတွေရဲ့ငွေတွေကိုလေးစားဖို့အစိုးရအဖွဲ့အစည်းအတိုင်းတာပမာဏကိုလျှော့ချဖို့နေသားကိုလုံခြုံအောင်လုပ်ဖို့ဥပဒေစိုးမိုးဖို့ငြိမ်းချမ်းရေးကိုအင်အားနဲ့တည်ဆောက်ဖို့ပါ
Subah Juicy lo korai ingat ni juga boleh mesra beri ma. Tambah orang dona terang ale, luimu jijai uzah pi kisahu, diga biasa ni wale.
Not one more innocent American life should be lost. Sejauh
yang lalu dia yau julu ne ya zui muzau, tapi me Amerika ma tapi mende sonda no bau. Noi ma ngaya juga boleh ma, tau kan me miapja ya bu tu, aku kerega cobi me bebu lo wale me. Jenaruh ha ingat pi ne kini ni ne yatarzi pi bare.
สัตว์ตัวเมย์มันยังไม่น่าตัวนี้เมย์สุราอุปยาวาเลยเมย์ที่เกิดเรื่องแบบนี้เดซส์ปีนี้อุดรเกิดตำราจูบไปดังกล่าวปาร์ตี้นี้สลงว่าทุกคนเนี่ยจะลงจุยอุบลีจังกูมาอมีอ่ะทรัพย์วินบีรอบเจ้าลูกเจสีน่าเสียดีเรื่องสุดสวยว่าเลยตำรากล่าวจูบไปดังกล่าวเลยมีดมีรุ่ยยังมีเสบบ่จะมาอีกคนยืนมีส่งเสียงอ่ะเมย์สันดาเชนรุ่ยเนี่ยเส้นสาวู ทอปเปอร์เพียวสุดท้อวันเลยฮีสคอนซิเดอริงอะเนชั่นนอลอะบอร์ชั่นมาอีกคนยืนมีส่งเสียงอ่ะเมย์สันดาเชนรุ่ยเนี่ยเส้นสาวู
อิงกันในสุบาจูซีอยู่กับวัยรุ่นที่เจ้าวัวตัวโตเช่นเช่นบีเช่นอยู่ในจอมักนะวิวเอเมริกันตั้งยึดเรื่องมันเรื่องยานุโกเทเลกราฟลูมุกยังสามารถมาเลี้ยงชูซานในมาวินวิวเอเทเลกราฟสามารถเลี้ยงสัตว์ที่เจ้าอเมริกาสลัดบามิสวิวเอนิวส์มาจอยลูบีเชื่อใจได้เนี่ยเทเดียวเรื่องนี้กูพยายามจีเจเนตุเบียนเทียสีในมาว่า VOA Telegram ที่ยาวเป็นสามนาทีVOA บามิสุรธรรมเนี่ยลูมักพยายามมาลีฟาร์รีพิจิตรมาเลยVOA เรื่องนี้เป็นตัวสีมีนซงเป็นผู้นำบุสิงจูซานีบาร์ครับ
นี่ทางเรือบอมาเนี่ยชอบสิ่งเดียวด้วยจังกูเนี่ยแต่ตัวเรือด้วยเนี่ยชอบสิ่งที่เสียด้วยแต่เนี่ยถึงเนี่ยปวดแต่ลานีบาร์เลยทวีเมนเนี่ยชอบสิ่งที่ช่วยตัวเรือสังเกตมีอะไรเลยลูออสเตรียเนี่ยชอบสิ่งลงงานด้วยกับเยอะบาร์เลยพระเจ้ามาเลยมาสุ่มยามหมดเนี่ยดูกระเป๋าตัวขี้ตัวสิ่งงานเนี่ยตัวไปดูลีลาใจเอามาเช่น
Austria Nanganega Elstown and Rishide, Shia Madi, Ninshosi Didaha, Uyobaga Namejo, Ninshosi Abampi Niaji de Kupiabare, and now Levine, Salzburg Mugani, Sturia Muti, Dida Naguga, Ninshosi Abampi Nia, Nasangago, Chaser Tare, Ninshosi Abampi, Goya Gilule, Biolu Yabare, Labare, Austrian Elstown and Jiribama. เนื่องจากสิ่งแปลกๆที่ทวีชันตุรีจะเห็นว่าสาเร่ชีอามาดิโกอคุสุยอุยอปากาเร่บ่าวเพออาชากาบาลาบิโรแปลกๆที่ทวีตุรีแต่เนี่ยแต่เนี่ยมันเนี่ยลาวาบุอคุณเนี่ยไปหน่วยด้วยเนื่องจากสิ่งแปลกๆที่ทวีตุรีมีอะไรเดี๋ยวเขายิ่งเส้นกงจ้าใจด้วยกันเลยมีอะไรลูกนี่เส้นเนื่องจากสิ่งที่สกีทริปทวีตุรีก็พยานีว่าเร่
Ski Sirago, Zenkan, Banshi, Agazani, the Kulurang, Biolu Yani Babi, Ski Ki, the Bessa, Gonja Zayega, Nuya the Ki Twain, Sayasala, Lebadan, and Yivare.
Ski trip, Ninshosi Kayine, the Taki Rimadura Diga Achaga, away a Sapia Bare, Aid and Kanaimbo, Ninshosi Bo, Sadapi, Nindam Riboma, Wissen Naibo, Dita Lotaria, Wisson Rigo, Wissen Jayavare. Otogani Panati, Wisson Bogari, Manila Babu. เนื่องจากสิ่งที่ส่งเรื่องทั่วโลกยังช้าเร่อจอมเบกอมันิสุยนัทท้องนั้นนักคุณเนี่ยก็สั่งจริงๆดอลลาร์ต้องยาต้องดันโบยังช้าเกียร์เร่ลูเอฟบีตระหนักเปลี่ยวว่าเร่เนื่องจากสิ่งแปลกๆนี้อะไรมาจะเอาการนี้ตามบทเด็ดแต่จู่ก้าวสังเวียนเนื่องจากสิ่งยาดีสินัยโบด้วยลูจิลเลมัดสังโกดอลลาร์เชียจอเปียมาเพียบาร์เร่
อ่ะคุณลุงเนี่ยชอบสิ่งใหญ่ชีวิตไหมเลยเนี่ยชอบสิ่งอะไรวัฒนธรรมอะไรก็รู้อ่ะแบบเพื่อสกีทริปด้วยทัวร์นี่จะมาเลยเออจะสิ่งเดียวชงกีบอนสกีสิ่งที่ทัวร์ได้เสร็จปุ๊บจีด้วยจะมาลุจินดาร์เราอย่างนี้บ้างบีแต่เป็นแม่จะมาลุกับสกีสิ่งอะไรใจโตกูกูเปลี่ยนผิวสูเรลูเบตบอทาวิสิบเอ็ดนี่ละบ้าเสร็จแล้วจะนี่ถ้าจะนี่ปุ๊บจีละบ้าเลย
ตามโบกันเนี่ยเนี่ยชอบสีไหนอ่ะลูกเนี่ยนางนี่บอกเด็ดเด็ดจะจูงกากากาอ่ะคุณสังเวียนเนี่ยชอบสีอะไรดีมาเสียแต่ตั้งงานยังไงน้องตัดตัวไปเลยชีอามาดีเนี่ยชอบสีเด็ดตาดาวินสีดูการอที่ลงงานที่คุณเรตีแต่เสียแต่ตัวเราไม่เข้าบ้าวุลูสูบไปเลย
Wir haben in Chiamate dies in etwa im Bereich
Timaro Zero ကိုငွေကြေးဖောင်းမှုနှုန်းနဲ့လိုက်ပြီးတော့ညှိပါတယ်စကီးစီးတဲ့နေရာမှာဝင်ခွင့်လက်မှတ်ဈေးက2022စကီးစီးရာသီကဈေးထက်2023ခုနှစ်မှာ 7.5 ရာခိုင်နှုန်းတက်သွားပါတယ်အထွေထွေကုန်ဈေးနှုန်းဝန်ထမ်းလစာဈေးနှုန်းတွေနဲ့အတူတက်သွားတယ်လို့အကြံပြင်ပြောလို့ရပါတယ်တခြားဈေးတွေလည်းအားလုံးတက်နေတာဆိုတော့စကီးစီးရတဲ့ဈေးကအတန်တဆကြီးတက်သွားတာမျိုးတော့မဟုတ်ပါဘူး
နှင်းလျှောစီအပန်းဖြေလုပ်ငန်းကြီးမှာဈေးတွေကြီးကုန်ပေမဲ့ကိုဗစ်လွန်ကာလနှင်းလျှောစီခရီးထွက်သူအရေအတွက်ကလုပ်ငန်းတွေအတွက်အားရစရာဖြစ်တယ်လို့ပြောကြပါတယ်
Danke heißt wir sehen also jetzt schon dass wir was die Saisonkarten anbelangt
ပြီးတဲ့ဆောင်းရာသီထက်အခုဆောင်းရာသီမှာစကီးစီးရာသီလက်မှတ်တွေကပိုပြီးတော့ရောင်းရပါတယ်မိနစ်တုန်းကစကီးရာသီလက်မှတ်တွေစံချိန်တင်အောင်ရောင်းခဲ့ရတာပါဒါကြောင့်စကီးစီးခီးထွက်ဖို့အတွက်ဘုကင်လောက်ကြတဲ့နှုံးကတိတ်ကိုအားရစရာကောင်းတယ်လို့ပြောနိုင်ပါတယ်မိနစ်ထက်ကကိုဗစ်မဖြစ်ခင်အချိန်မျိုးဧည့်သည်အရေးအတွက်များခဲ့တာမို့လို့ဒီနှစ်ရာသီမှာလည်းအနည်းဆုံးတော့မိနစ်ကထက်မများရင်တောင်မှမနည်းတဲ့အရေးအတွက်ဖြစ်မယ်လို့ခန့်မှန်းထားပါတယ်
နှင်းတောင်တွေပေါ်နှင်းလျှောစီးတဲ့ဇရိတ်ကကဘာကြီးပူနွေးလာမှုကြောင့်ပိုလို့တောင်ဈေးကြီးလာနိုင်ပါတယ်။တဘာဝနှင်းတွေအလုံးအလောက်မကြတော့လို့နှင်းတွေဖန်တီးရတဲ့ကုန်ကျစရိတ်တွေပိုလာနိုင်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ထားကြပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲပြီးနှင်းတောင်တွေမရှိတော့ရင်ဆိုတဲ့စိုးရိမ်စိမ်းနဲ့နှင်းလျှောစီးခရီး ski trip တွေသွားနေကြတာဖြစ်တယ်လို့ပညာရှင်တချို့ကမြင်ပါတယ်။နှင်းတောင်တန်းကြီးတွေပေါ်မှာတဘာဝနှင်းတွေမရှိတော့ရင်ဆိုတဲ့စိုးရိမ်စိမ်းနဲ့နှင်းလျှောစီးခီးထွက်သူတွေပြန်များလာတာဖြစ်နိုင်တယ်လို့ပြောပါရယ်နှင်းလျှောစီးခီးထွက်ကြသူအများစုကကုန်ကျစရိတ်ကိုတိတ်ကောင်းတဲ့ထဲ့ပုံမရဘဲဝစ်ဆုံတွေကအစားတန်ဖိုးကြီးတဲ့စိတ်ချရာဆုံးဝစ်ဆုံမျိုးကိုဝယ်ယူဝစ်ဆင်ကြတယ်လို့ Atomic Company CEO ကပြောပါရယ်
You know, there's a bit of a comeback in skiing. Like, it's a cool lifestyle.
Ski, ski, ki, we, bian, ki, sa, la, ni, ba, re. A, ja, zi, a, ni, tai, mu, po, zan, ku, lo, bian, ki, la, ba, re. Yung, en, se, ni, se, ni, ni, sa, ma, ni, lao, dong, a, ro, ski, si, a, ki, ma, mi, bu, lo, mi, ngay, ja, ra, ba. A, ku, lo, ki, mi, ye, si, jin, zi, a, gao, ne, su, re, mi, nui, bian, ki, la, ja, ba, re. Du, re, ga, ni, nao, ni, bo, toa, jin, ja, re. Ni, nui, ku, ti, dui, kan, sa, la, ja, ba, re. Se, lo, sha, zi, a, gao, ne, lo, mi, la, ja, ra, pi, ba, re.
မနိုဗာဆိုတဲ့ဈေးကွက်လေးလာရေးလုပ်ငန်းကဩစတြီးယား၊ဂျာမနီနဲ့ဆွစ်ဇာလန်နိုင်ငံတွေကလူ3000ကိုစစ်တမ်းကောက်တာမှခရီးစရိတ်နဲ့နှင်းတွေအလုံးအလောက်မရှိတာကနှင်းလျှောစီးခရီးထွက်မထွက်အဓိကဆုံးဖြတ်တဲ့အချက်တွေဖြစ်တယ်လို့ပြောကြပါတယ်။ကမ္ဘာထိပ်တန်းနှင်းလျှောစီးအပန်းဖြေနေရာထပ်ဝက်လောက်ကဥရောပမှာရှိတာပါ။အဲ့ဒီလုပ်ငန်းစုစုပေါင်းရဲ့တစ်နှစ်ဝင်ငွေကဒေါ်လာဘီလီယံ30လောက်ရှိပြီးဒေသခံစီးပွားရေးတွေရေရှည်တည်တံ့ဖို့အတွက်အဓိကဝင်ငွေရှာပေးနေကြတာဖြစ်ပါတယ်။နောက်အနှစ်20 30လောက်အထိအခြေအနေကောင်းနေလိမ့်အောင်ပဲလို့ဥရောပနှင်းလျှောစီးလုပ်ငန်းတွေကမျှော်လင့်ထားကြပါရဲ့ရှင်။ကျွန်မဆူမြတ်မောမ
ဗီယိုရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးအချံပြုတ်လို့တဲ့ဝေဖန်လို့တဲ့ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အချံပြုတ်ချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်ရှင်။ဣသရေလနဲ့ဟာမတ်စ်တို့မွတ်စလင်တွေရဲ့ရမဒန်ဥပုပ်လာအဝင်နောက်ဆုံးထားပြီးဂါဇာမှာအဖြစ်ရရေးသဘောတူညီချက်မရရင်အလွန်အလွန်အန္တရာယ်များလာတဲ့အခြေအနေဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုက်တန်ကအင်ကာနစ်မှာသတိပေးပါတယ်။၆ပတ်ကြာအဖြစ်ရရေးကမ်းလှမ်းချက်ကဟာမတ်စ်ပေါ်မှာမူတည်နေကြောင်းလည်းသမ္မတဘိုက်တန်ကပြောသလိုပါလက်စတိုင်းနယ်မြေတဲ့အကူအညီပေးရေးခွင့်မပြုစရာဘာအကြောင်းပြချက်မှလည်းမရှိဘူးလို့ဣသရေလကိုသတိပေးလိုက်ပါတယ်။American Republican Party ရဲ့သမ္မတလောင်းအဖြစ် American စံတော်ချိန်အင်ကာနစ်မှာကျင်းပတဲ့ပါတီရင်းရွေးကောက်ပွဲမှာသမ္မတဟောင်းတန်နဲ့ထရန့်ကလက်ဆသက်နိုင်ဖို့ဦးတည်နေပါတယ်။နောက်ဆုံးမဲယုံကအင်ကာည9နာရီမြန်မာအချိန်ဗုဒ္ဓဦးမနေ့6ခွဲမှာပြိမာဖြစ်ပါတယ်။ Democrat Party ဘက်မှာတော့လက်ရှိသမ္မတဂျိုးဘိုက်တန်ကသမ္မတလောင်းဖြစ်ဖို့တည်ကြနေပါတယ်။အထက်လွှတ်တော် Republican အမတ်အများစုခေါင်းဆောင် Mitch McConnell ကတော့ထရန့်ကိုထောက်ခံထားပါတယ်။ရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်တွေတိုက်ခိုက်နေကြတာကြောင့်ရခိုင်အခြေအနေကအလွန်ဆိုးဝါးလာနေပြီးအိုးပြေအိမ်ပြေရွှေပြောင်းနေထိုင်ရသူ IDP ဥယျာဉ်စုစုပေါင်း3000ကျော်ကျော်သွားပြီလို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုပေါင်းစပ်ညှိနှိုင်းရေးယူကအင်ကာနစ်မှာပြောဆိုထားပါတယ်ရှင် နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမသင်္ကီထိုက်ပါ။